Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA America တဲ့မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ20ရက်စနေနေ့မနက်အတန်လင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုမနေ့ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန္တနာချန်နယ်ကျွန်တော်ကြော်ကြော်သိမ်းကြည့်ညာမှာပါတောင်ကာရိုလိုင်းနားဖျားကျောင်းမှာဝင်ပစ်တဲ့တနသမားကိုတောက်ကြံလေးကပထမဆုံးရုံးထုတ်ပါတယ်ရုရှားနိုင်ငံဟာရန်လူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုသမရပူတင်ကအပြင်းထန်ပယ်ချပါတယ်ဂျနီဗာမှာလုပ်တဲ့ရည်မြင့်ငြိမ်းချမ်းရေးဆွေးနွေးပွဲသဘောတူညီချက်မရပဲအဆုံးသတ်သွားပါပြီဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီမနက်ခင်းတော်ရရှင်တွေနားဆင်ရမှာကတော့မြမရေပိုင်နဲ့ထဲမှာဖမ်းမိနေတဲ့လေစီပြေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံသား39ဦးကိုမြမအာနာပိုင်တွေကဘင်္ဂလားဒေ့ရှ်အာနာပိုင်တွေလက်ထက်မနေ့ကပဲလွဲပြောင်းပေးလိုက်ပါပြီ
လေစီကြီးတွေကအနေအကျော်မှာကျွန်တော်တို့အခုတရားပြလို့ဆိုလို့ရှိရင်တရားကျော်နေရာပေါင်းကြည့်လို့ကတော့ကျွန်တော်တို့မြန်မာနိုင်ငံကပဲ
မောင်နှုတ်ခရိုင်ရဲမှုကြီးအောင်စောပြောပြသွားတာပါဒါအပြင်နိုင်ငံတကာစောင်းပါတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာတင်းစောင်းပါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုကြော်ကြော်သိန်းနဲ့မနနာချန်တို့ကကြေညာပေးမှာပ
ါတောင်ကာရိုလိုင်းနားပြည်နယ်ချော့စတန်မြို့ကအီမန်နျူဝယ် AME ခရိုင်ဖျားเจ้าမှာတရက်နဲ့ပြစ်ခတ်မှုနဲ့ဆွဆွဲခံထားရသူကိုဦးတည်ပြီးတည်ဆုံးသွားသူ9ဦးရဲ့မိသားစုဆွေမျိုးသားချင်းတွေကပေါ့ကြံနေတရက်ခွင်မှာစကားပြောဆိုခဲ့ကြပါတယ်တောက်ကြနေမှာသူကိုပထမဦးဆုံးချင်းရုံးထုတ်တာပါရှင်ဟာကျမစီကအင်မတန်တန်ဖိုးကြီးမားတဲ့တစုံတစ်ခုကိုယူသွားတယ်သူကိုကျမဘယ်တော့မှစကားပြောရတော့မှာမဟုတ်ဘူးသူကိုကျမဘယ်တော့မှစုတ်ကင်ခွင့်ရတော့မှာမဟုတ်ဘူးလို့တည်ဆုံးသွားသူတွေကတူဦးဖြစ်သူအသက်80အရွယ်အီသိုလန့်ရဲ့တမီးဖြစ်သူကခံစားချက်မဲ့အမူအရာနဲ့ယက်နေတဲ့တနသမားလို့ဆွဆွဲခံထားရသူဒီလန်ရူဖ်ကိုပြောပါတယ်ဒါပေမဲ့ဖျားသခင်ကရှင်ကိုခွင့်လွတ်ပါတယ်ကျမအရှင်ကိုခွင့်လွတ်ပါတယ်လို့နာကျင်ကြေကွဲတဲ့အတန်နဲ့သူကဆက်ပြောပါတယ်အီဒလန်စာအီမန်နျူဝယ်ဖျားကျောင်းရဲ့ဝေယဝိဆာအလုပ်တွေကိုလုပ်ကင်ပေးသူတူပါတိတာလူအခန်းထဲမှာရှိနေတဲ့ရူဖ်ရဲ့ဘေးမှာလက်နဲ့အပြည့်စုံနဲ့လူညုံရေးတက်ဖို့ဝင်နှစ်ဦးရက်နေပြီးသူ့ကိုဗီဒီယိုကင်မရာနဲ့ရိုက်ပြီးတော့တရားရုံးကတီဗီပေါ်မှာပြထားတာပါလူ၉ဦးကိုတပ်ဖြတ်မှုနဲ့တရားစွဲခံနေရတဲ့ရူဖ်ဟာအကျဉ်းထောင်ထဲမှာဆက်နေရမှာဖြစ်ပြီးအာမခံပေးဖို့အစီအစဉ်မရှိဘူးဆိုတာကိုလက်ခံထားပြီးပါပြီလက်နက်မှုဆိုင်ရာနောက်ထပ်စွဲချက်အတွေ့အာမခံငွေဒေါ်လာ100,000ရထားသတ်မှတ်ပါတယ်တည်ဆုံးသွားသူ9ဦးကတော့အသက်89နှစ်အရွယ်ဖွားဝတ်သူအပါအဝင်အမျိုးသမီး6ဦးနဲ့အမျိုးသား3ဦးပါပါတယ်။တခြားလူ3ဦးလည်းဒဏ်ရာရပါတယ်။အသက်21နှစ်အရွယ်ရူဖာကြာသပတေးနေ့ကတနက်နေ့ပြစ်ပြီးတဲ့နောက်ကားနဲ့မြောက်ကာရိုလိုင်းနားပြည်နယ်ဘက်ထွက်ပြေးရင်အဖမ်းခံရတာပါ။သူ့ရဲ့နောက်တစ်ကြိမ်တရားရုံးချိန်ကတော့အောက်တိုဘာလမှာဖြစ်ပါတယ
်။အမေရိကန်သမ္မတဘာရက်အိုဘားမားဟာနောက်လာတဲ့အီသီယိုးပီးယားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒါဟာဆိုရင်အီသီယိုးပီးယားနဲ့အာဖရိကသမ္မတဌာနချုပ်ကိုအမေရိကန်ခေါင်းဆောင်တဦးပထမဦးဆုံးသွားရောက်မယ်ခီးစဉ်လည်းဖြစ်ပါတယ်။ကင်ညာနိုင်ငံခီးစဉ်ကိုမကြသေးခင်ကကြေညာခဲ့ပြီးတဲ့နောက်မှာပဲအခုလိုအီသီယိုးပီးယားနိုင်ငံမြို့တော်အက်ဒစ်အဘာဘာကိုသမ္မတအိုဘားမားသွားရောက်မယ်အကြောင်းအင်ဂျီရောကကြေညာခဲ့တာပါ။အီသီယိုးပီးယားခီးစဉ်အတွင်းသမ္မတအိုဘားမားဟာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်အာဖရိကသမ္မတခေါင်းဆောင်တွေနဲ့လည်းတရားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူဖခင်ရဲ့တိုင်းပြည်ကင်ညာနိုင်ငံကိုသွားရောက်မဲ့ခီးစဉ်ဟာလည်းပထမဦးဆုံးအကြိမ်အမေရိကန်သမ္မတတဦးရဲ့ခီးစဉ်ဖြစ်ပါလိမ့်မယ်။သမ္မတအိုဘားမားအနေနဲ့ကတော့သမ္မတတဦးအဖြစ်တာဝန်မီယူခင်အရင်တုန်းကအထက်လွှတ်တော်အမတ်အဖြစ်ကင်ညာနိုင်ငံကိုသွားခဲ့ပူပါတယ်။သမ္မတအိုဘားမားအနေနဲ့ကမ္ဘာတဝန်းမှာလူနေမှုအဆင့်တန်းမြင့်မားလာစေဖို့အတွက်ဆုံးဦးတီထွင်လုပ်ငန်းရှင်တွေ၊ရင်းနှီးမြှုပ်နှံသူတွေ၊အစိုးရအကြီးအကဲတွေနဲ့တခြားအဖွဲ့အစည်းတွေပါပါဝင်တက်ရောက်မယ်။2015ကမ္ဘာဆုံးဦးတီထွင်လုပ်ငန်းရှင်များထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့အာဖရိကမှာစစ်ပွားရေးဖွံ့ဖြိုးမှုတွေကိုမြှင့်တင်ဖို့ဒီမိုကရေစီအခြေခံတွေခိုင်မာစေဖို့နဲ့လုံခြုံရေးတိုးတက်စေဖို့ဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရဂျိုးစ်အန်နက်စ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
ရုရှားနိုင်ငံဟာရန်လူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကပယ်ချလိုက်ပါတယ်။ရုရှားဟာကိုယ့်အကျိုးစီးပွားကိုပိုပြီးအားကောင်းကောင်းနဲ့အစဉ်တစိုက်စလုပ်လာတာဖြစ်တယ်လို့အခိုင်အမာပြောပါတယ်။ရုရှားဟာပိုပြီးတော့ရန်လူတဲ့အပြုအမူတွေလုပ်လာတယ်လို့ပြည်ထောင်ဝန်ကြီးချုပ်ဟောင်းဖရန်ဆွာဖီလွန်ကပြောတဲ့အပေါ်ရုရှားသမ္မတကတုံ့ပြန်ပြောဆိုတာပါ။ရုရှားနိုင်ငံစိန့်ပီတာစပတ်မြို့မှာကျင်းပနေတဲ့နိုင်ငံတကာစီးပွားရေးဖိုရမ်တောက်ကြနေ့အမေးအဖြေကဏ္ဍအတွင်းမစ္စတာပူတင်ကအဲ့လိုတုံ့ပြန်ပြောသွားတာပါ။ပူပေါင်းဆောင်ရွက်ရေးဖြစ်နိုင်ခြင်းအားလုံးကိုရုရှားကနှစ်ပေါင်းများစွာတိတ်တိတ်ဆိတ်ဆိတ်ကန့်လန့်ခဲ့ပေမဲ့သူတို့မတော်နိုင်တဲ့နေရာတစ်ခုကိုကျော်ပြီးတော့တဖြည်းဖြည်းတိုးပြီးမောင်းထုတ်ခံနေရတယ်လို့မစ္စတာပူတင်ကဆိုပါတယ်။ရုရှားစစ်ဖက်ရဲ့နျူကလ িয়ার လက်နက်တွေထဲမှာတိုက်ချင်းပြည့်ပဲ့ထိန်ဒုံးကြီးအသစ်အစင်း40ကျော်ကိုဒီနှစ်အတွင်းထပ်ဖြည့်သွားမယ်လို့ဒီသတင်းမဲ့အစောပိုင်းမှာသမ္မတပူတင်ကကြေညာထားပါတယ်။ အဲ့ဒီကြေညာချက်ပေါ်မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့တွင်မူချုပ်ယွန်စတိုတန်ဘော့ဂ်အပါအဝင်အနောက်နိုင်ငံတွေရဲ့ခေါင်းဆောင်တချို့ကအပြင်းထန်ဝေဖန်ပါတယ်။အဲ့ဒီလို့ရဟာနျူကလ িয়ার စစ်အင်အားပြချင်းချောက်မှုဖြစ်ပြီးမတိမငြိမ်တဲ့အန်ဒရယ်ကြီးတယ်လို့နေတူအတွင်မူချုပ်ကပြောပါတယ်။
ဂရင်းနိုင်ငံရဲ့ကျွေးမိအကျက်တဲကိစ္စတနင်္လာနေ့အရေးပေါ်စည်းဝေးမတိုင်ခင်ဥရောပသမ္မတဗဏ္ဍာရေးဝန်ကြီးတွေဟာလူဇမ်ဘတ်နိုင်ငံမှာတောက်ကြံနေကတွေ့ဆုံခဲ့ကြပါတယ်။ဂရင်းနိုင်ငံနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးအပြန်အလှန်အနေနဲ့ငွေကြေးအကူအညီပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီမတိုင်ခင်တရက်ကလည်းဥရောပသမ္မတဗဏ္ဍာရေးဝန်ကြီးတွေအနေနဲ့ထူးထူးခြားခြားအဖြေမရခဲ့ကြပါဘူး။တောက်ကြံနေကတွေ့ဆုံမှုပြီးမှလည်းဂရင်းဗဏ္ဍာရေးဝန်ကြီးယန်နစ်ဖာရိုဖာကစ်ဟာသူတို့မျှော်လင့်ထားသလိုအဆိုပြုချက်တွေကိုမတင်ပြခဲ့ဘူးလို့ဥရောပသမ္မတဗဏ္ဍာရေးဝန်ကြီးတွေကပြောခဲ့ပါတယ်။ဒါပေမဲ့ဂရိဝန်ကြီးချုပ်အလက်စီစီပရက်စ်ကတော့တနင်္လာနေ့အရေးပေါ်ထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥရောပယူရိုငွေကြေးသုံးနိုင်ငံတွေအတွင်းမှာဆက်လက်ပါဝင်ပြီးတော့ဂရိနိုင်ငံမှာစီးပွားရေးပြန်လည်ဖွံ့ဖြိုးလာစေဖို့ကြွေးမိပြဿနာတွေကိုဖြေရှင်းနိုင်မယ့်အဖြစ်တစ်ခုရှိပါလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဂရင်းနိုင်ငံအကျက်တဲပေါ်လောင်းစားလုပ်ပြီးတော့ဆွဆွဝဝဖြစ်တွေကြုံရလိမ့်မယ်လို့မြင်နေသူတွေမှားတယ်ဆိုတာကိုလည်းတတ်သိပြနိုင်လိမ့်မယ်လို့ပြောပါတယ်။ထိပ်သီးညီလာခံဟာအပေးအယူညှိနှိုင်းမှုတွေလုံနိုင်မဲ့အပြုသဘောဆောင်တဲ့လမ်းကြောင်းတစ်ခုဖြစ်နေလဲပြောဆိုသွားပါတယ်။ဆလိုဗက်သမ္မတနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတဖရန်ဆွာဟော်လန်ကလည်းဂရင်းနိုင်ငံနဲ့နိုင်ငံတကာကျွေးရှင်တွေအနေနဲ့ဥရောပရဲ့စီမံစည်းကမ်းတွေကိုအခြေခံပြီးညှိနှိုင်းမှုတွေလှုပ်ဆောင်နိုင်အောင်ဆက်လက်ဆွေးနွေးသွားကြလိမ့်မယ်လို့လည်းသတင်းတောက်တွေကပြောဆိုသွားပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပြည်ပရောက်ရီမင်းအစိုးရနဲ့မြို့တော်ကိုထိန်းချုပ်ထားတဲ့ရှီးယားတပုံတွေအကြားဂျနီဗာမှာလုပ်တဲ့ညီညာရေးဆွေးနွေးပွဲတွေသဘောတူညီချက်မရဘဲအဆုံးသတ်သွားပြီလို့ရီမင်းနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ကတောက်ကြနေမှာပြောပါတယ်။တပုံတွေကမြို့ကြီးမြို့ငယ်တွေကနေစုခွာအစိုးရကိုထောက်ခံတဲ့အနေနဲ့ဆော်ဒီအာရေဗျကဥဆောင်ပြီးလေကြောင်းကတိုက်နေတာတွေရက်ဆိုတဲ့အချက်တွေပါတဲ့အပြစ်ခတ်ရက်စဲရဲကိုနှစ်ဖက်စလုံးကသဘောကျကြပြီးမဲ့သဘောတူညီချက်တခုရအောင်တော့မလုပ်နိုင်ခဲ့ကြဘူးလို့ကုလသမဂ္ဂအထူးသံတမန်အစ်စမေဦးချိတ်အာမက်ကပြောပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ရဖို့အချိန်တစ်ခုပဲစောင့်ရမှာဖြစ်ပြီးသူ့အနေနဲ့ကတော့အကောင်းမြင်ထားတယ်လို့ဦးချိတ်အာမက်ကဆိုပါတယ်။ယီမန်နိုင်ငံမှာဟူသီးလို့သိကြတဲ့ရှီးယားတပုံတွေနဲ့သမ္မတဟောင်းအဲလီအဗ်ဒူလာဆာလီကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကတစ်ဖက်တောင်ပိုင်းကတိချောက်ခွတ်ထွေရေးဝါဒီတွေဒေသတွင်းနဲ့လူမျိုးစုပြည်သူစစ်တွေဆွန်နီအစ္စလာမစ်လက်နက်ကိုင်တွေနိုင်ငံကကအတိမတ်ပြုထားတဲ့သမ္မတအဘက်ရဘူမန်ဆူဟာဒီကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကတစ်ဖက်တိုက်ခိုက်နေကြတာပါ။သမရမန်ဆူဟာဒီအစိုးရဟာဆော်ဒီအာရေဗျမှာအခြေစိုက်နေတာဖြစ်ပါတယ
်။ကျူဘာအစိုးရဟာလက်နက်ကင်တပုံတွေပြန်မေးသမားတွေတချို့တွေနဲ့အကြမ်းမဖက်နိုင်ငံရေးလှုပ်ရှားသူတွေအပါအဝင်နိုင်ငံရေးအကျဉ်းသား60လောက်ကိုထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းထင်ရှားတဲ့ကျူဘာလူ့ခွင့်ရေးကော်မရှင်ကတောက်ကြနေမှာဆွဆွဲလိုက်ပါတယ်။ကျူဘာကွန်မြူနီအစိုးရကတော့နိုင်ငံရေးအကျဉ်းသားတွေမရှိကြောင်းပြောဆိုထားပြီးတော့လက်နက်ကင်တံမြန်တော်လှန်ရေးသမားတွေတာမန်ရာဇဝတ်သားတွေကိုနိုင်ငံရေးအမှုတွေဖြင့်အတိုက်ခံတွေကမှားယွင်းစွာသဘောထားနေကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဖန်စီခံရတဲ့နိုင်ငံရေးကျင်းသား60ပြင်ခံဝန်နဲ့ပြန်လွှတ်ပေးထားပြီးတော့ကျူဘာနိုင်ငံကထွက်ခွာခွင့်မရှိသူနိုင်ငံရေးကျင်းသားဟောင်း12ဦးလည်းရှိပါတယ်။ကျူဘာနိုင်ငံဆိုင်ရာလူ့ခွင့်ရေးနဲ့အမျိုးသားပြန်လည်သစ်မြတ်ရေးကော်မရှင်ရဲ့အခုစီရင်ခံစာဟာအမေရိကန်ပြည်ထောင်စုနဲ့တမိုင်းဝင်ပြန်လည်ဆက်ဆံမှုတွေထူထောင်နိုင်ခဲ့တဲ့မျိုးဝက်စစ်ဆက်ညှိနှိုင်းမှုတွေနဲ့ဆက်နွယ်ပြီးတော့လူ53ဦးကိုကျူဘာနိုင်ငံကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ပထမဦးဆုံးအကြိမ်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီလူ53ကိုနိုင်ငံရေးကျင်းသားတွေဖြစ်သတ်မှတ်ထားပြီးတော့ကာလကြာရှည်မသိမမျက်ဖြစ်နေခဲ့တဲ့နှစ်နိုင်ငံကြားမှာတန်တမာဆက်ဆံရေးတွေပြန်လည်ထူထောင်နိုင်ရေးမှာသူတို့အားလုံးကိုပြန်လွှတ်ပေးရကအရေးကြီးတယ်လို့လည်းသဘောထားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်ကတော့ကျူဘာနိုင်ငံမှာနိုင်ငံရေးကျင်းသား103ယောက်ရှိတယ်လို့ကော်မရှင်ကခန့်မှန်းထားပါတယ်
။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်အခြေစိုက်နိုင်ငံတကာကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ BAE Systems PLC ရဲ့ကုမ္ပဏီကွဲတစ်ခုကိုအမေရိကန်အစိုးရကတရားစွဲထားပါတယ်။စစ်ဘက်သုံးရင်နှစ်သိန်းတိစောက်ဖို့အမေရိကန်ကြီးတန်းနဲ့ချုပ်ဆိုတဲ့ contract စာချုပ်တစ်ခုမှာဈေးနှုန်းပိုတင်ထားတာကြောင့်ဖြစ်တယ်လို့အမေရိကန်တရားရေးဌာနကတောက်ကြနေမှာပြောပါတယ်။မီရှိဂန်ပြည်နယ်ဝါရန်မြို့မှာအခြေစိုက်တဲ့ကြီးတက်ကလုပ်ငန်းအမဲ့သူတွေနဲ့ contract စာချုပ်ကိစ္စပြောဆိုဆွေးနွေးကြချိန်တွင် BAE Systems Tactical Vehicle System LP Company ဟာအပေါ်ပစ္စည်းတွေနဲ့စက်ပစ္စည်းကိရိယာတွေရဲ့ဈေးကိုပိုတင်ပြီးပြောခဲ့တယ်လို့တရားရေးဌာနကစွပ်စွဲပါတယ်။အပေါ်ပစ္စည်းအစိတ်ပိုင်း40အတွက်ပိုတက်တာတဲ့ဈေးကိုဖွက်ထားတာအပါအဝင် BAE Company ဟာမတိကြတဲ့တန်ဖိုးကိုတိတိကျကျနဲ့တင်သွင်းခဲ့တာကြောင့်လိန်ညာ၍အဆိုတင်သွင်းမှုဆိုင်ရာဥပဒေကို2008ခုနှစ်မှာချိုးဖောက်ခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။ BAE ကုမ္ပဏီကသာပူတက်တာတဲ့ဈေးနှုန်းကိုတင်သွင်းခဲ့ရင် contract တစ်ခုလုံးအတွက်ကုန်ကျစရိတ်ဟာဒေါ်လာတန်း30ကျော်တက်တာသွားမယ်လို့တရားစွဲဆိုချက်မှာဖော်ပြထားပါတယ်။လန်ဒန်ခြေစိုက် BAE Systems ရဲ့ကုမ္ပဏီကွဲ BAE Systems Inc ကတော့တရားစွဲဖို့အရင်ကအကြောင်းရင်းသူတို့မတွေ့ဘူးလို့ထုတ်ပြန်ချက်တစ်ခုမှာပြောပါတယ်။အမေရိကန်ဆွေရောက်ကဖမ်းမိထားတဲ့တရားမဝင်ဆင်ဆွဲ900ကီလိုဂရမ်ကိုနယူးယောက်မြို့ရဲ့အထင်ကရ Times Square မှာဖျက်ဆီးပစ်လိုက်ပါတယ်။ဆင်တွေကိုတရားမဝင်ဖမ်းဆီးတပ်ဖြတ်တာနဲ့တော်ရိုင်းထွက်ပစ္စည်းတရားမဝင်ကူတန်ရောင်းဝယ်တဲ့ပြဿနာကိုလူတွေသတိပြုမိလာစေဖို့ရည်ရွယ်ပြီးအဲ့ဒီလိုဖျက်ဆီးတာပါ။တောက်ကြနေကလုတဲ့အဲ့ဒီဆင်ဆွဲဖျက်ဆီးပွဲဟာသွေးစွန့်နဲ့ဆင်ဆွဲဈေးကွက်ကိုနင်းချေဖျက်ဆီးလိုက်တာလည်းဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဆယ်လီဂျူးဝဲကပြောပါတယ်။ဆင်ဆွဲမောင်းကိုကူတာကြောင့်အာဖရိကတိုက်ကဆင်တွေမျိုးတုံးမဲ့အန်ဒရယ်ရှိနေတယ်လို့တော်ရိုင်းထွက်ဆန်အရေးတက်ကြွလှူရှားသူတွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကကြီးညာသွားတာဖြစ်ပါတယ်။ VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဇက်တိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါကိုပထမဦးဆုံးတင်ပြသွားပါမယ်။မြန်မာရေပိုင်နဲ့ထဲမှာဖမ်းမိပြီးရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိမ့်သိမ်းထန်ရတဲ့လေစီပြေဒုက္ခသည်တွေထဲကဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုမြန်မာအာဏာပိုင်တွေကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလက်ထက်မနေ့ကပဲလွှဲပြောင်းလိုက်ပြီးဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းနှစ်နိုင်ငံရဲ့ဆက်ကြားတက်ကြားတိုက်ပွဲတွေဖြစ်အပြန်အလှန်ဖြစ်နေတဲ့ကြားမှာပဲနောက်ထပ်ကြန့်ရှိသေးတဲ့လေစီပြေ900ကိုတော့စီစစ်ရေးမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်နေကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုန်ညံဝင်းအောင်ကတင်ပြထားပါတယ်ရှင်။
လေစီပြေဒုက္ခသည်တွေကိုမေလ21ရက်နေ့မောင်တော်မြို့နာကရခိုင်ကမ်းရိုးတန်းမှာ200ကျော်ကိုမြမရေတက်ကဖမ်းမိခဲ့တာဖြစ်ပြီးမေလ29ရက်နေ့တုန်းကအီယာဝတီတိုင်းဖြာပုံမြို့အနီးဟိုင်းကြီးကျွန်းသားမှာ900ကျော်ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီလူတွေကိုရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့ပါတယ်။နှစ်ဖက်နိုင်ငံတာဝန်ရှိသူတွေစစ်ဆေးပြီးနောက်ပထမအထုပ်ဖမ်းမိခဲ့တဲ့လေစီပြေ200တွေကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းခဲ့ပြီးဖြစ်ပါတယ်။ကျန်နေတဲ့လေစီပြေး90ကိုထပ်မံစီစစ်ချက်အရနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုအတီးပြုတ်နိုင်တာကြောင့်ဇွန်လ19ရက်ဒီကနေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံလွှဲပြောင်းပေးလိုက်ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလသိန်းက VOA ကိုပြောပါတယ
်။ဒီနေ့စက္ကန့်25မိနစ်မှာအဲ့တောင်ပြိုလက်ဝဲအရင်တော့လွှဲတဲ့နေရာမှာပဲလွှဲပြလိုက်တယ်။အဲဟိုဘက်ကဟိုဘင်္ဂလားဒေ့ရှ်နေကြာဆောင်ဆက်ပေါ့နော်။ဟိုတက်ရေးဆက်ခုံကသူဒီအကြံမျိုးကိုလွှဲတယ်လို့ပြောတယ်ကျွန်တော်တို့စီကတော့မောင်တော်ကဒုခိတိုင်းလောက်ကမှုဥထုံးထုံးကဥဆောင်ပြီးတော့လွှဲပေးတယ်38ရအဒီနေ့လွှဲပေးတာလေသက်တော်ကြံသေးရပေါ့ကျွန်တော်တို့ကလူတရား50လွှဲတော့50ကြံနေဟဲ့ကြံပြီးတော့စီစစ်ပါကျွန်တော်တို့ကပြောတဲ့အခါကျသက်စီစစ်တော့38ရောက်သူတို့လူပါဆိုတော့လက်ခံတယ်ကြံတဲ့သက်တော်ကတော့ဒီလိုဘက်ကဟိုအပြစ်မပြုသေးဘူးလို့ကျွန်တော်တို့သိရတာပေါ့နော်ကျွန်တော်တို့စစ်တုံးကဟိုတရဘင်္ဂလားဒေ့ရှ်နိုင်ငံကပါလို့ပြောတဲ့လူတွေပေါ့နော
်အခုဆိုရင်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လီစီပြေဒုက္ခသည်913ဦးဆက်ရှိနေပြီးအဲ့ဒီလူတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးကစစ်ဆေးထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လက်စစ်ဆေးအတည်ပြုဖို့သာကြံပါတော့တယ်အေယာဝတီတိုင်းဟိုင်းကြီးကျွန်းကဖမ်းမိခဲ့တဲ့လီစီပြေ900ကိစ္စကိုစစ်ဆေးဖို့စစ်တွေမျိုးအခြေဆိုင်ဘင်္ဂလားဒေ့ရှ်ကောင်စီဝန်ယုံတာဝန်ရှိသူတွေမနေ့ကတောင်ပြိုလက်ဝဲစခန်းကိုရောက်နေကြပါတယ်။မြန်မာအာဏာပိုင်တွေစစ်ဆေးချက်အရအစိုးရလေစီးပြေး900လေးက900ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မောင်နှောခရိုင်ရဲမှူးကြီးဦးအောင်စောကပြောပါတယ
်။ကျွန်တော်တို့အဲ့ဒီလေစီးတုတ်ခတ်တွေအတွက်တော့ကောင်စီဝန်ရောက်တော့ရောက်နေတယ်။မနေ့ကရောက်တယ်သူတို့လေစီးခီးတွေက900ကျော်မှာကျွန်တော်တို့အခုတရားသလုံးဆိုလို့ရှိရင်100ကျော်200ပေါင်းညီလောက်ကတော့ကျွန်တော်တို့မြန်မာနိုင်ငံကပဲ။ကျန်တဲ့ဥစ္စာက900ကျော်ကအဲ့ဘူဟာဘင်္ဂလားဒေ့ရှ်နိုင်ငံသားပဲအဲ့ဟာတွေကကျွန်တော်တို့ကစစ်ဆေးလို့ရတဲ့ဥစ္စာတွေကတော့ကျွန်တော်တို့ကိုယ်မြန်မာနိုင်ငံအတွင်းကလူတွေကတော့ကိုယ်မြန်မာနိုင်ငံအတွင်းကိုပဲပြန်ပြီးတော့ဟိုတက်ဆိုင်ရာအကျိုးရေးမှုတွေလက်ထက်ကိုပြန်အပ်မှာပေါ့အဲ့ဒီနေ့ဟာတော့ဟိုကျွန်တော်တို့သူတို့နိုင်ငံနဲ့ပို့ဖို့တကတော့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကျွန်တော်တို့ကပြန်စစ်ဆေးရအောင်ပ
ါဒီတော့တွင်ဘင်္ဂလားဒေ့ရှ်အရန်တက်ဖွဲ့ကိုမြန်မာနယ်ကြားစောက်တက်ကပြစ်ခတ်ပြီးနေကြားဆောင်တက်သားတူဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒါကာမြို့တော်မှာရှိတဲ့မြန်မာတန်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ကဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးတွဲဖက်အတွင်းဝန်မီဇနာရာဖ်မန်ကပြင်းပြင်းထန်ထန်ရေးသားတဲ့စာကိုမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးဖမ်းဆီးကန်နေကြားဆောင်တက်သားတူကိုချက်ချင်းပြန်ပေးဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပြစ်ခတ်မှုကြောင့်စစ်သားတဦးဒဏ်ရာရရှိခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
ရရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းနာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲရွေးကောက်ပွဲရလဒ်တွေအပေါ်ဘလို့အကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်တယ်ဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်
နေ့ညဆွေးနွေးမဲ့ VOA American အတန်ရဲ့ Dialect A Line အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံတိုက်တွန်းပြစီရှင်အခုတခါနိုင်ငံတကာတင်းဆောင်ပါတွေကိုအလက်ပေးပါအောင်မယ်ရာထူးမှဖြုတ်ချခံရတဲ့ Egypt Damda Hong Mubarak ဒီခါမှာရှင် Mohammed Morsi နဲ့အတူတခြားမွတ်စလင်ကြီးအကိုတော်များအဖွဲ့ထိတ်တန့်ကောင်းဆောင်တို့အပေါ်ချမှတ်လိုက်တဲ့တေတံကိုအီဂျစ်တရားရုံးကအတည်ပြုလိုက်ပါတယ်သူတို့ဟာနောက်ထပ်ပြုတ်ချခဲ့တဲ့တမဒတူဖြစ်တဲ့မော်စနီမူဘာရက်အပေါ်2017ကျောင်းကလူထုအုံကြမှုအတွင်းအကျဉ်းထောင်တွေကိုဖောက်မှုနဲ့ပတ်သက်ပြီးတော့ပြစ်မှုထင်ရှားမှုတွေတွေ့ရှိခဲ့တာဖြစ်ပါတယ်ကိုင်ရိုမြို့မှာ VOA သတင်းထောက်အက်ဒဝတ်ယာရေနီယန်သတင်းပေးပို့ထားတာကိုကျွန်မပြောပြမှာပ
ါဟကမတ်အလ်မဟကမ်အဝလန်အူဒူရီယန်ဝဘီအစ်မန်အာရှီယာ
မွတ်စလင်ကြီးအကိုတော်များအဖွဲ့ထိတ်တန့်ကောင်းဆောင်တို့ကိုချမှတ်ခဲ့တဲ့တေးတဲ့အမိန့်ကိုတရားသူကြီးရှပန်အယ်ရှမီကထမံအတည်ပြုတဲ့ဆုံးဖြတ်ချက်အကြောင်းဖတ်ပြခဲ့ပါတယ်။အခုလိုဆုံးဖြတ်ချက်ချလိုက်မယ်လို့လည်းအများကမျှော်လင့်တာဖြစ်ပါတယ်။ငကိုကအမိန့်ချလိုက်တဲ့ပြစ်ဒဏ်စီရင်မှုတွေကိုတရားသူကြီးကအီဂျစ်နိုင်ငံရဲ့မော့ဖတင်ဘာသာရေးအကြီးအကဲအာဏာပိုင်စီကိုပြန်လည်သုံးသပ်ဖို့ပေးပို့ခဲ့တာဖြစ်ပါတယ်။ခုလိုရုံးတင်တရားဆွဲဆိုခြင်းခံရတဲ့ Muslim Brotherhood ခေါင်းဆောင်တွေကတရားသူကြီးကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတုံ့ပြန်ရမှာတရားခံတွေကိုချုပ်ထားတဲ့မှန်လောင်အိမ်အတွင်းထက်ကနေတရားရုံးကိုဆန့်ကျင်တဲ့ကြွေးကြော်တန်တွေကိုပြုလုပ်ခဲ့ကြပါတယ်တရားခံတွေဟာအပြုံးမပြတ်ပဲရာထူးမှဖြုတ်ချခံရတဲ့သမ္မတဟောင်းမိုဟမ်မော်စီနဲ့ဆန္ဒပြသူတွေကိုဆန္ဒပြစခန်းတွေကနေစစ်တပ်ကတွေးထွက်တန်ယူနှိမ်နင်းခဲ့တဲ့လုပ်ရက်ကိုအာခံတဲ့အနေနဲ့လက်လေးချောင်းနဲ့အလေးပြုတဲ့တင်ကေတာအဖြစ်ဝေ့ယမ်းခဲ့ပါတယ်အခုလိုတေတံတွေချမှတ်တာနဲ့ပတ်သက်ပြီးတော့မွတ်စလင်ညီအကိုတော်များအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာတော့ပြစ်တင်ရှုံချလိုက်ပြီး2017ဇန်နဝါရီတော်လှန်ရေးနဲ့အဲ့ဒီတော်လှန်ရေးမှာပါဝင်နေတဲ့လူတွေရဲ့လုပ်ရက်ဟာတရားဝင်ဖြစ်တဲ့ဆိုတာကိုအခုလိုတေတံချမှတ်ခြင်းအားဖြင့်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အင်ကာနေကအမိန့်ချမှတ်မှုဟာတမိုင်းရဲ့အမိုက်ပုံနဲ့သာထိုက်တန်တယ်လို့မွတ်စလင်ညီအကိုတော်များအဖွဲ့အင်တာနက်စာမျက်နှာမှာဝေဖန်လိုက်ပါတယ်။2012ဇွန်လကအီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီရွေးကောက်ပွဲမှာတမဒဖြစ်လာခဲ့တဲ့မစ္စတာမိုစီဟာနောက်တစ်နှစ်မှာပဲသူ့ကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေကြောင့်တမဒရာထူးမှဖြုတ်ချခံရသူဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တမဒဟောင်းနဲ့သူ့နောက်လိုက်တွေကိုအင်္ဂါနေ့မှာချမှတ်လိုက်တဲ့တေတံကိုအယူခံဝင်ဖို့ရှိတယ်လို့ခန့်မှန်းရပါတယ်။မစ္စတာမိုစီနဲ့ထိတ်တန့်မွတ်စလင်ညီနောင်များအဖွဲ့ခေါင်းဆောင်တွေကိုပြစ်မှုကျူးလွန်ကြောင်းတခြားဆွဲချက်တွေကိုလည်းစေးစဲရှိပါတယ်အဲ့ဒီဆွဲချက်ထဲမှာနိုင်ငံခြားတိုင်းပြည်တွေထံနိုင်ငံရဲ့လျှို့ဝှက်တဲ့အကြောင်းအရာတွေကိုပေါက်ကြားစေမှုတွေလည်းပါဝင်ပါတယ်အင်ကာနေမှာချမှတ်လိုက်တဲ့စီရင်ချက်တွေမှာ Hezbollah နဲ့ Hamas အပါအဝင်ပြင်ပအုပ်စုတွေနဲ့ပူးပေါင်းကြံစည်မှု2017ဇန်နဝါရီလအတွင်း Wadi Natron ထောင်ပေါက်မှုတို့ပါဝင်ပါတယ်အခုလိုမစ္စတာမိုစီနဲ့သူ့အပေါင်းပါတွေကိုချမှတ်လိုက်တဲ့တည်ထောင်တွေကိုအဆုံးမှာတော့တကယ်စီရင်မှာမဟုတ်ဘူးလို့အကဲအခတ်အများစုကတုံ့တက်ကြပါတယ်။1965ခုနှစ်တုန်းကတမရဟောင်းဂါမယ်အဒီနာစာကိုရာထူးမှဖယ်ရှားရန်ကြံစည်မှုနဲ့ပြစ်မှုထင်ရှားတဲ့ Muslim Brotherhood ခေါင်းဆောင်ဆေယက်ကူတီကိုကွပ်မျက်ခဲ့ပြီးနောက်ပိုင်းမှာအီဂျစ်နိုင်ငံမှာတေတံနဲ့ကွပ်မျက်တာမရှိပါဘူး။ဘော်ရတ်မှာရှိတဲ့ American တက္ကသိုလ်နိုင်ငံရေးသိပ္ပံပညာရှင်ဟီလန်ကာရှင်ကအီဂျစ်နိုင်ငံကောင်းဆောင်အဒီဖာတန် LCC အနေနဲ့မစ္စတာမိုစီကိုကွပ်မျက်မှုကိုကန့်ကွက်တဲ့ကမ္ဘာရဲ့သဘောထားအမြင်ကိုဆန့်ကျင်မှာမဟုတ်ဘူးလို့ VOA ကိုပြောပါတယ်
These sentences the death sentences I don't think they will be commuted, but I don't think they will be carried out. In Egypt,
under the regime, it was consensus. The chain of command is not going to be able to ဤနိုင်ငံမှာဒီလိုပြင်းထန်တဲ့စီရင်ချက်တွေချချင်းအားဖြင့်အစိုးရဆက်ကျင်သူတွေကိုဟတ်တာဖို့အတွက်ရည်ရွယ်တာပါတမဒစီစီအနေနဲ့အခုလိုကွန်မြင့်တာကိုနိုင်ငံတကာလူထုကလက်မခံဘူးဆိုတာနားလည်ပါတယ
်တမဒစီစီဟာဒီသေးတဲ့စီရင်ချက်တွေကိုသူ့အတိုက်အခံတွေနဲ့နိုင်ငံရေးအရအပေးအယူလုပ်ဖို့အသုံးပြုတာဖြစ်ပြီးလက်ရှိနိုင်ငံရေးပိတ်မိနေတဲ့အချိန်မှာဖြည့်ရှင်းနိုင်မဲ့နီလန်တရက်ရှာလိမ့်မယ်လို့ခန်ရှန်ကပြောပါတယ်အီဂျစ်နိုင်ငံအခြေခံဖွဲ့စည်းပုံဥပဒေအရတမဒအနေနဲ့တရားရုံးတော်ရဲ့စစ်ဆေးမှုတွေအပြီးမှာချမှတ်တဲ့ပြစ်ဒဏ်တွေကိုရှော့ပေါ့ပေးဖို့အာဏာရှိပါတယ်ရှင်အခုဆက်ပြီးတော့တောရရှင်တွေနားဆင်ရမှာတော့နိုင်ငံတကာသတင်းတပုတ်ပဲဖြစ်ပါတယ်ဆော်ရဒီအာရေဗျနိုင်ငံမှာတေတံချမှတ်ထားတာများလာတယ်လို့လူအခွင့်အရေးအဖွဲ့ကပြောကြားလိုက်ပါတယ်ဆော်ဒီတေတံတွေဟာအများပြည်သူရှေ့ကောင်းဖြတ်တတ်တာတွေများပါတယ်။တေတံချမှတ်ထားတာများလာခြင်းဟာဒေတာအတွင်းလုံခြုံရေးပရိပခတွေကိုပြီးတွင်းထဲမဝင်အောင်ဆော်ဒီအာဏာပိုင်တွေကအင်အားပြတာတာလို့စောင့်ကြည့်သူလေ့လာသူတွေကပြောပါတယ်။ VOA သတင်း6ဟက်တာမာဂျော့သတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပါလိမ့်မယ်
။ဆော်ဒီအာရေဗျနိုင်ငံမှာတေတံချမှတ်တာဒီနှစ်အတွင်း89ရောင်းမြောက်ဖြစ်သွားပါပြီ။အဲ့ဒါ2014တနင်္လာကွန်မြင့်တဲ့ပမာဏလောက်ရှိပါတယ်။တေနံအမိတ်အများပြချရခြင်းတွေဆော်ဒီအာနာပိုင်တွေကအကြောင်းတင်းတစုံတရာမှမပေးဘူးလို့အရှိလေပိုင်လူခွေရေးစောက်ကြည့်ရေးအဖွဲ့အသုတေသီအဲဒမ်ခူဂါကပြောပါတယ်
။ Because the Saudi Arabian authorities do not comment publicly on this issue other than to say that
ဆော်ဒီအာနာပိုင်ကအစ္စလမ်ဘာသာဥပဒေအရတေတံပေးခွင့်ရှိရဲဆိုတာအပြင်ဒီကိစ္စပေါ်မှာတခြားဝေဖန်ပြောဆိုခြင်းတစ်ခုမှမရှိပါဘူး။သူတို့စီကအချက်လက်တွေမထုတ်ပြန်တဲ့အတွက်ကြောင့်လောကရဲ့ရှစ်လကုလအတွင်းမှာတကယ်တမ်းဘာကြောင့်စီရန်တွေအများကြီးတိုးချမှတ်လာတယ်ဆိုတာကျွန်တော်တို့စစ်စစ်ချာချာမသိနိုင်ပါဘူး
။လွန်ခဲ့တဲ့ဩဂုတ်လက IS ဆက်သွေးကြတွေအီရန်နဲ့ဆီးရီးယားနိုင်ငံကမြို့တွေကိုတိုက်ခိုက်ပြီးနယ်မြေအများအပြားစိုးရိမ်စရာကောင်းလောက်အောင်မြင်းမြန်းဆန်းဆန်းတိုက်ပိုက်နိုင်ခဲ့တဲ့အချိန်ကစပြီးတေတံချမှတ်တဲ့နှုန်းတိုးလာခဲ့တာဖြစ်ပါတယ်။ Amnesty International ခေါ်နိုင်ငံကလွန်ငင်းချမ်းသာခွေရရှိအဖွဲ့ရဲ့သူသေသည့် Savek Khechichin ကတည်တံချမှတ်တဲ့အကြိမ်ကြီးတိုးလာတာဒေတာတဝိုက်မငြိမ်သက်မှုတွေများလာတာကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ
် These theories say that the reason why the Saudi authorities have been carrying out executions at such a rate is because they want to signal to
ယူဆချက်ကတော့အဲ့လောက်ရှိတဲ့နှုံသားနဲ့တည်တံချမှတ်နေတာကသူတို့ပြည်တွင်းမှာဖြစ်ပျက်နေတာတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တယ်ဥရချိုးဖောက်တာတွေကိုပြင်းပြင်းထန်ထန်အပြစ်ပေးမယ်လို့ IS နဲ့ဒေတာတဝိုက်ကတခြားသူတွေကိုပြကျင်လို့ဖြစ်ပါတယ်အဲ့ဒါကအင်အားပြတာချင်းတစ်မျိုးပါပဲ
တည်တံချမှတ်နှုန်းတိုးလာတာကိုရှင်းပြဖို့တခြားယူဆချက်တွေလည်းရှိတယ်လို့ပြောပြီးတရားစီရင်ရေးမှာပို့ပြီးအလုတ်ဖြစ်အလုတ်တွင်လာတာလည်းဖြစ်နိုင်တယ်လို့ပြောပါတယ်တည်တံအများစုကိုမြို့ရင်ရင်တွေလိုလူစီကားတဲ့နေရာတွေမှာပြုလုပ်တာဖြစ်ပြီးအပြစ်ရှိတယ်လို့ချမှတ်ခံရသူတွေကခေါင်းဖြတ်သက်ခံရပါတယ်တခါလေကြာရင်ခေါင်းဖြတ်ပြီးခန္ဓာကိုယ်တွေကိုအများမြင့်အောင်ထားလိမ့်ရှိတယ်လို့ပြောပါတယ်
It's pretty much within the logic of the method of execution and the reasoning behind the execution that it is meant to work as a spectacle
ကောင်းပြတ်ပြီးသေးတယ်ပေးတယ်ဆိုတာကအများကတွေ့လို့ကြောက်ပြီးအပြစ်မချိုးဖောက်အောင်လုပ်တာပါအခုလည်းအဲ့လိုစဉ်းစားပြီးလုပ်ကြတာပါအဲဒါကြောင့်သူတို့အများပြည်သူရှေ့မှာလုပ်တာဖြစ်ပါတယ်အများတွေ့ရအောင်ပေါ့
ကမ္ဘာပေါ်မှာသေတံအသုံးပြုနေသေးတာ22နိုင်ငံရှိပါတယ်တရုတ်အီရန်အီရတ်အမေရိကန်နိုင်ငံတို့နဲ့အတူဆာအူဒီအာရေဗျနိုင်ငံကသေတံကျေသုံးမှုအများဆုံးနိုင်ငံ၅နိုင်ငံထဲမှာအမြဲပါနေပါတယ်ဆော်ဒီတရားရုံးတွေမှာနိုင်ငံတကာစံနှုန်းနဲ့အညီတရားစစ်ဆေးခြင်းမရှိဘူးဆိုတာအထောက်အထားအများပြားရှိတယ်လို့လူခွင့်ရေးစောက်ကြည့်ရေးအဖွဲ့ရဲ့ခူကကအခုလိုပြောပါတယ
် Some people allege that they were coerced into confessing some people
လူတို့ကသူတို့ကအတင်းဝန်ခံခိုင်းတာကိုခံရတယ်လို့ဆွဆွဲပြောဆိုကြပါတယ်တချို့ကလည်းစစ်နေငါဘူးအခက်ခဲရှိတယ်လို့ဆိုပါတယ်ကြီးမားတဲ့ပြဿနာတစ်ခုကတော့တရားစွဲခံရမဲ့သူတွေဟာယုံတင်မစစ်စစ်ခင်တရားရုံးကိုမရောက်ခင်တနည်းအားဖြင့်ပြောရင်တရားသူကြီးရှိကိုမရောက်ခင်မှာသူတို့ကိုဘယ်အမှုနဲ့ဆွဲမှာလဲသူတို့ဘာတွေဖြစ်မလဲဆိုတာကိုမသိရဘူး
တေတံစုစုပေါင်းရင်တဝဲလောက်ဟာမူရစ်စေဝါကုံကူမှုတွေဖြစ်ပြီးတခါတလေမှလူတွေဟာကြမ်းကြုတ်မှုမပါတဲ့အမှုတွေဖြစ်တဲ့အိမ်ထောင်ရေးဖောက်ပြန်မှုနဲ့မွန်အတက်အသုံးပြုမှုတွေကြောင့်တေတံပေးခံနေရတယ်လို့လည်းသူကပြောပါတယ်ယမန်နဲ့ကအာခံမှုဘာသာရေးပဋိပက္ခလှုပ်ဆောင်မှုဆန္ဒပြပွဲတွေကိုအားပေးကောင်းဆောင်မှုတို့နဲ့ရှီယာဘာသာရေးကောင်းဆောင်နီမာအယ်နီမာကိုတေတံအမိန့်ချမှတ်ခဲ့ပါတယ်အဲဒါကြောင့်ကမ္ဘာတဝန်းမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်တကယ်လို့အဲ့ဒီတေတံအမိန့်ကိုစီရင်မယ်ဆိုရင်ပြည်တွင်းနဲ့ပြည်ပမှာစုနေတဲ့ရှိရာတွေကြတင်းမာမှုတွေတိုးလာနိုင်ပါလေ
။ والله انا اتصور ان سياسه الحكومه في المملكه العربيه السعوديه
ဒါပေမဲ့ဆော်ဒီကရှိရာလူနည်းစုတွေမကြည်မချမ်းဖြစ်နေတာကိုရှော့ချဖို့စူးစမ်းနေတဲ့အတွက် ဘာသာရေးကောင်းဆောင်အယ်နီမာရဲ့တည်တံကိုမစီရင်လောက်ဘူးလို့ကူဝိတ်နိုင်ငံအခြေဆိုင်သုံးသပ်သူဟိုက်ဒါဂဒန်ဖာဒီကပြောပါတယ်။နိုင်ငံရေးမငြိမ်မသက်ဖြစ်နိုင်တာကြောင့်အယ်နီမာရဲ့တည်တံကိုနောက်ဆုတ်ဖျက်သိမ်းနိုင်ပေမဲ့သူ့ရဲ့အမှုဟာနိုင်ငံရေးဥတီချက်ပါဝင်ပြီးတည်တည်အထောက်အထားမရှိသလိုအာနာပိုင်တို့ချို့ကသူ့ရဲ့အသေးတံကိုစီရင်ဖို့ဆုံးဖြတ်ထားမှုရတယ်လို့ AI ခေါ်နိုင်ငံတကာလွန်ကြီးချင်းသာခွဲရရှိရေးအဖွဲ့ရဲ့ခက်ချီချင်းကပြောလိုက်ပါတယ်ခင်ဗျာ
။ကိုကောင်းထက်ပြောပြသွားတာပါ။အခုတော့ကျမရင်းနဲ့ဆိုင်တဲ့သတင်းကိုနားဆင်ရမှာပါ။ပိုလီယိုရောဂါကာကွယ်ဆေးထိုးတဲ့လှုပ်ရှားမှုကြောင့်အခုဆိုရင်ကမ္ဘာတစ်ဝန်းမှာပိုလီယိုအကျောသေးရောဂါဖြစ်နေသူအရေအတွက်ဟာရာဂဏန်းပဲကျန်ရှိပါတော့တယ်။ဒါပေမဲ့ရောဂါလက္ခဏာမပေါ်ဘဲဖြစ်နေတဲ့ပိုလီယိုရောဂါဟာနှစ်ပေါင်းများစွာလူတွေကိုကူးစက်နိုင်ပြီးဒီရောဂါကူးစက်မှုပြန်ပေါ်ဖို့ချိန်ချောက်နေပါတယ်။VOA သတင်းထောက် Jessica Barman သတင်းပေးပို့ထားတာကိုရန်နိုင်ကပြောပြသွားမှာပ
ါ။ဒေသတစ်ခုအတွင်းမှာသုံးနေဒါမှမဟုတ်အဲ့ထက်ပိုပြီးတော့ပိုလီယိုရောဂါကူးစက်မှုမရှိဘူးဆိုရင်အဲ့ဒေသကိုပိုလီယိုရောဂါကင်းစင်တဲ့ဒေသလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားပါတယ်။ဒါပေမဲ့လည်းလူတွေမှာနှစ်ပေါင်းများစွာရောဂါလက္ခဏာပြသခြင်းမရှိဘဲပိုလီယိုရောဂါကူးစက်ခံရတာဖြစ်နိုင်ပါတယ်။ပိုလီယိုရောဂါကူးစက်ခံရသူ400မှာတစ်ယောက်ပဲအကျောသေးရောဂါဖြစ်စေတယ်လို့ခန့်မှန်းပါတယ်။မရှိကန်တက္ကသိုလ်ကသူတွေဒီတွေကတော့ဒီယောဂနဲ့ပတ်သက်ပြီးတော့ဆက်ပြီးစောင့်ကြည့်သွားဖို့လိုကြောင်း။ဘာကြောင့်လဲဆိုတော့ယောဂလက္ခဏာမပြဘဲကူးစက်မှုကပိုလီယိုယောဂကူးစက်တာတွေပြန်လည်ဖြစ်ပွားလာနိုင်တာကြောင့်ဖြစ်တယ်လို့ PLOS ဒီဝဗေဒဘာသာရေးဆိုင်ရာဂျာနယ်ထဲမှာပြောပါတယ်။မကီလာမာတီးနက်စ်ဘက်ကာဟာပိုလီယိုယောဂနဲ့ပတ်သက်ပြီး6နှစ်ကြာလေ့လာမှုတွေကိုဦးဆောင်လုပ်ခဲ့သူဖြစ်ပါတယ်။1955ခုနှစ်ကဆော့ပိုလီယိုကာကွယ်ဆေးတွေမပေးခင်အမေရိကန်ပြည်ထောင်စုမှာပိုလီယိုယောဂနဲ့ပတ်သက်တဲ့မှတ်တမ်းအချက်အလက်တွေကိုသူနဲ့သူ့ရဲ့လုပ်ဖော်ကင်ဘက်တွေကလေ့လာခဲ့ကြတာဖြစ်ပါတယ်။ကာကွယ်ဆေးတွေမကျေပြန့်ငင်တော့ကတော့ကမ္ဘာတော်မှာရှိတဲ့ကလေးတွေဟာအသက်15နှစ်အရွယ်မှာပိုလီယိုယောဂကာကွယ်နိုင်တဲ့ပဋိပစ္စည်းတွေသူတို့ရဲ့ခန္ဓာကိုယ်အတွင်းမှာရှိနေတာကိုတွေ့ရတတ်ပြီးယောဂဖြစ်နိုင်ပေမဲ့ဖျားနာတာတော့မရှိခဲ့ဘူးလို့မာတီးနက်စ်ဘက်ကာကပြောပါတယ်။အခုခါမှာအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့အာဖရိကနိုင်ငံတချို့မှာပဲကာကွယ်ဆေးမထိုးတဲ့ကလေးအနည်းငယ်ရှိတယ်လို့မာတီးနက်စ်ဘက်ကာကပြောပါတယ်။အဲ့တဲကအများစုဟာယောဂလက္ခဏာမပြတဲ့ဒီယောဂပိုးကိုကူးစက်ပြန့်နှံ့စေတဲ့သူတွေဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
်။ Individuals that are infected, whether or not they show signs of the disease, they still shed that virus.
ယောဂလက္ခဏာပြတဲ့သူဖြစ်စေမပြတဲ့သူဖြစ်စေပိုလီယိုယောဂပိုးကူးစက်ခံရတဲ့တဦးတယောက်ချင်းစီဟာသူတို့ရဲ့မစင်ကနေအဲ့ဒီ virus ပိုးကိုဖြတ်နိုင်ပါတယ်။ဒါကြောင့်ရေနဲ့မိန်လာစနစ်မကောင်းတဲ့နေရာတွေမှာပိုလီယိုယောဂပိုးအတွက်မိန်လာစနစ်ကိုပုံမှန်အခြေခံအကြောင်းရင်းဖြင့်စစ်ဆေးတာတွေလုပ်နိုင်ပါတယ်
။ကမ္ဘာလုံးဆိုင်ရာပိုလီယိုယောဂတိုက်ဖျက်ရေးအစီအစဉ်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်တို့ဟာမိန်လာတွေကမစင်တွေကိုနမူနာအဖြစ်စစ်ဆေးပြီးတော့ယောဂလက္ခဏာမပေါ်တဲ့ယောဂကူးစက်မှုတွေရှိမရှိဆိုတာကိုစောင့်ကြည့်တာတွေလုပ်နေကြောင်းဒါပေမဲ့အဲ့ဒီလိုယောဂလက္ခဏာမပြတဲ့ကူးစက်မှုတွေဟာနိုင်ငံတိုင်းမှာတော့ပိုလီယိုယောဂါကိုပြန်လည်ပေါ်ပေါက်လာနိုင်စေမှာမဟုတ်ဘူးလို့မာတီးနက်စ်ဘက်ကာကပြောပါတယ
်။ And even if the virus would go locally extinct in one part of the country then that
နိုင်ငံရဲ့ဒေသတစ်ခုခုမှာ virus ပိုးကပျောက်သွားခဲ့တယ်ဆိုရင်တော့မှအဲ့ဒီပြည်နယ်တစ်ခုလုံးမှာပျောက်ကင်းသွားနိုင်ပေမဲ့အဲ့ဒီ virus ပိုးဟာတခြားပြည်နယ်တွေမှာတော့ပြန်ပေါ်လာနိုင်တဲ့အနေအထားရှိပါတယ်။
ပိုလီယိုယောဂအကြီးအကျယ်ဖြစ်ခဲ့တဲ့1952ခုနှစ်ကဆိုရင်အမေရိကန်ပြည်ထောင်စုမှာပိုလီယိုအကျောသေးယောဂဖြစ်ပွားသူပေါင်းဟာ 58,000 ရှိခဲ့ပေမဲ့လည်းယောဂလက္ခဏာမပေါ်ဘဲပိုလီယိုယောဂပိုးကူးစက်ခံရသူဥယေဟာ3သန်းအထိရှိခဲ့တာကိုမာတီးနက်စ်ဘက်ကာကတွေ့ရှိခဲ့ပါတယ်။ပိုလီယိုအကျောသေးယောဂကိုအချိန်တော်ကြာကလေးကနှိမ်နင်းနိုင်လိုက်ပြီးလို့မြင်ရပုံရပေမဲ့လည်းယောဂရဲ့အရေးလက္ခဏာကိုမပြတဲ့ပိုလီယိုယောဂကိုတော့တကဘာလုံးအတိုင်းတာနဲ့ကြေကြေပြန့်ပြန့်လေးလာစောင့်ကြည့်တာတွေလှုပ်သွားတင်တယ်လို့မာတီးနက်စ်ဘက်ကာကပြောပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ကနေစနေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တိတ်ပံနဲ့နှီးပညာအစီအစဉ်အမျိုးသမီးကဏ္ဍမှာတော့
ဒီလိုနေရာလေးဖန်တီးပေးထားရင်ဒီမုံတသက်သာသာနဲ့ပေါ့နော်ဖန်တီးပေးထားတယ်ဆိုရင်လုပ်ငန်းတွေလည်းအများကြီးလည်းဖြစ်လာနိုင်တယ်လူငယ်တွေလည်းဝင
် Wisely အစီအစဉ်နဲ့ American ပြည်ထောင်စုကိုလာရောက်လည်လာခွင့်ရတဲ့မငှူဝါဝင်းရဲ့အတွေ့အကြုံကိုနားဆင်ရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေထဲမှာမအခုအရင်ဆုံးကတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ဦးကျော်စန်းသာစူးစီးတင်ဆက်ထားတာကိုနားဆင်ရအောင်
အသက်90မှာဒေါအောင်ဆန်းစုကြည်နိုင်ငံရေးတိုက်ပွဲအစီအစဉ်ဆွဲခေါင်းစဉ်နဲ့ Digital Journal မှာ Kelly McNamara ရေးသားထားတာကိုဥစွာထုတ်တင်ပြလိုပါတယ်။သူ့ဘဝကိုမြန်မာနိုင်ငံရေးမှာမြှုပ်နှံထားလာခဲ့တာအသက်90ပြည့်လာတဲ့အခါမှာဒေါအောင်ဆန်းစုကြည်ဟာဆယ်စုနှစ်တွေနဲ့ချီပြီးနှွှဲလာတဲ့လွတ်မြောက်ရေးတိုက်ပွဲမှာအခက်အခဲဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ NLD အနိုင်ရပွဲရှိပေမဲ့ဒီရွေးကောက်ပွဲအပြီးမှာသူသမရဖြစ်လာနိုင်ပွဲမရှိသေးပါရွေးကောက်ပွဲကနိုဝင်ဘာဆိုတော့ဖွဲ့စည်းပုံပြင်ဆင်ခြင်းလည်းမရှိတော့ပါဘူးဒီမိုကရေစီထွန်းကားတဲ့မြန်မာနိုင်ငံကိုကိုယ်ကဲဥဆောင်ဖို့အရေးနောက်သက်တမ်းတစ်ခုစောင့်ဆိုင်ဖို့ဆိုတာသူ့အသက်အရွယ်ကလည်းစဉ်းစားစရာဖြစ်လာပါပြီသူ့ကိုကြောက်ရွံ့နေခဲ့တဲ့စစ်အစိုးရကိုထိတ်တိုက်ရင်ဆိုင်ပဲအကြမ်းမဖက်လမ်းစဉ်အတိုင်းတိုက်ပွဲဝင်ခဲ့တဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပြီးကဘာကျော်ပုဂ္ဂိုလ်ကြီးဖြစ်လာခဲ့ပါတယ်အခုအခါမှာတော့မွတ်စလင်တွေဘက်ကဝင်ပြောရကောင်းလားသူပါတီမှာအစဉ်အဆက်ဥဆောင်သွားမဲ့အစီအစဉ်တွေဘာကြောင့်မလုပ်သလဲစသဖြင့်ဝေဖန်ခြင်းသူတွေလည်းရှိကြပါတယ်သူကိုဆက်ခံမဲ့ဒုတိယလူမထားတဲ့အတွက်စစ်ဘုဟောင်းတွေတဲကပြုပြင်ရေးလူလားသူတွေနဲ့အပေးယူလောက်ရလွယ်ကူနိုင်မဲ့အခြေအနေတော့ရှိနေပါတယ်ရွေးကောက်ပွဲပြီးကာလအနာလွှဲပြောင်းရေးဟာတိုင်းပြည်မငြိမ်မသက်စရာအကြောင်းဖြစ်လာနိုင်တယ်လို့ ICG ခေါ်အပြည်ပြည်ဆိုင်ရာပြည်ပခန့်လေ့လာရေးအဖွဲ့ကခန့်မှန်းထားပါတယ်ဘာပဲဖြစ်ဖြစ်တိုင်းပြည်ကချစ်မြန်နိုးတဲ့လွတ်လပ်ရေးခေါင်းဆောင်ရဲ့ရင်သွေးနိုင်ငံတကာဂုဏ်သုဆောင်ပုဂ္ဂိုလ်အမေရိကန်သမ္မတဥဘာမားအပါဝင်ကမ္ဘာကောင်းဆောင်တွေရဲ့လေးစားမှုခံရသူဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးဩဇာတိတ်ကမကိုတော့ဘယ်သူမှရှင်းပြနိုင်မှာမဟုတ်ဘူးလို့သူရဲ့အထူးပတိရေးသားသူဖီတာပွန်ပန်ကပြောကြောင်းရေးသားထားပါရခင်ဗျာဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနဲ့ပုံမူရင်းနှီးလာပွဲရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာမိုတိုကာဇုမက်ဇူအီကရေးသားထားပါတယ်မြန်မာနိုင်ငံစန်တမန်ဆက်ဆံရေးမူဝါဒဟာအစိုးရပြောင်းရင်ဒါမှမဟုတ်နိုင်ငံတကာအခြေအနေကိုလိုက်ပြီးပြောင်းလဲတတ်ပါတယ်ဒါမဲ့ရွေးကောက်ပွဲမှာ NLD နိုင်ခဲ့ရင်ဒေါအောင်ဆန်းစုကြည်ဟာအရေးပါတဲ့ကန္ဓာကပါဝင်လာပါလိမ့်မယ်။အိန္ဒိယဟာလည်းချက်ချင်းပဲမြန်မာအရေးနှီးဆုံးနိုင်ငံဖြစ်လာပါလိမ့်မယ်။တရုတ်သမ္မတဂျီချင်းပင်ဒေါအောင်ဆန်းစုကြည်ကိုလက်ခံတွေ့ဆုံတော့မြန်မာနိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးကိုဆက်လက်တည်မြဲစေဖို့ပုံမိုရင်းနှီးချစ်ခင်လာအောင်ဆောင်ရွက်ဖို့မျှော်လင့်တယ်လို့ပြောခဲ့ပါတယ်။1997မှာဒေါအောင်ဆန်းစုကြည်နိုဘယ်ဆုရတော့ဒါဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကပြည်ထောင်ရေးဝင်ဆွဲဖို့အတွက်သူမကိုအသုံးချနေတာလို့တရုတ်ကဝေဖန်ခဲ့တာပါ။အဲဒီတုန်းကတရုတ်ဟာမြန်မာစီကအခွင့်အထူးတွေရနေခဲ့တာပါ။နောက်ဥသိမ်းစိန်အစိုးရတက်လာတော့တရုတ်ပေါ်မှီခိုရမှုဆော့လာတဲ့အတွက်ဒေါ်စုကိုဖိတ်ပြီးထိန်းချုပ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းဒေါ်စုတို့ရေကောက်ပွဲနိုင်ခဲ့တဲ့အခါကျရင်တရုတ်နဲ့လမ်းခွဲချင်နေတဲ့အခုလက်ရှိလမ်းစဉ်ဟာဆက်လက်ဖြစ်ထွန်းသွားဖို့ရှိနေပါတယ်။ရောင်ဆန်းစုကြည်နဲ့အိန္ဒိယရဲ့ဆက်နွယ်မှုကရှည်လျားလာပါတယ်။တကယ်တော့အိန္ဒိယဆိုတာဟာဒေါအောင်ဆန်းစုကြည်ရဲ့ဒုတိယအိမ်ပါ second home ဖြစ်ပါတယ်လို့ရေးသားထားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့မိခင်ဒေါခင်ကြီးအိန္ဒိယနိုင်ငံမှာသံအမတ်ကြီးအဖြစ်ထမ်းဆောင်ခဲ့တာဒေါအောင်ဆန်းစုကြည်အိမ်မှာပညာသင်ခဲ့တာမန်မိုဟန်ဆင်းလက်ထက်မှာသွားရောက်ခဲ့တာတခါအခုလက်ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနေပြည်တော်မှာအစ်အစထိပ်သီးစီဝဲလာတဲ့တုန်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တာတွေအကုန်လုံးကိုထောက်ပြရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းအပြီးဒေါ်လာသန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီပေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီပေကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုဒီလာကြည့်ကြရအောင်ပ
ါ If you want to get a good job these days You can't be out of touch with the latest technology.
Kuki ma lo kang kang ya ji yin no. Naw song bon ni pinya rwe ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma gun naw ta khaw li la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Kuku ne set pya ni da. Ta kuku ne thi twe mu a hlan wi ni da.
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါ။အမေရိကန်နိုင်ငံသားရဲ့ဌာနကကမကထာပြုတဲ့ Wisely ခေါ်အရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေးစုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းပတ်၅ပတ်ကြာအမေရိကန်ပြည်ထောင်စုကိုလာရောက်လည်လာခွင့်ရတဲ့လူငယ်ကောင်းဆောင်တွေထဲမှာစီးပွားရေးဆိုင်ရာသူတည်တည်သူဦးဖြစ်တဲ့မငူဝါဝင်းပါဝင်ပါတယ်။သူအတွေ့အကြုံနဲ့ပတ်သက်လို့ဒီတစ်ပတ်အမျိုးသမီးအစီအစဉ်မှာဒေါ်လလတန်းကမေးမြန်းထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back
by silly ပညာတော်တွေစီစင်းနဲ့ရောက်လာတယ်ပေါ့နော်ခုပါဝင်ရဲ့နောက်ကြောင်းနေနေပြောပြပေးပါလားရှင
်ကျွန်မမြန်မာ development research institute ရဲ့အောက်မှာရှိတဲ့လူမျိုးရေးနဲ့စီဝိုင်းဖွံ့ဖြိုးတိုးတက်ရေးအဖွဲ့ပေါ့နော် center for economic and social development မှာတသက်တူတူအနေနဲ့အလုပ်လုပ်နေပါတယ်ဒီ wisely program မှာတော့economic empowerment the program ne Oklahoma University ya season ne Tulsa so le myo ma Tulsa Chamber of Commerce ye Tulsa Area United Way naw pi lo city council ma deadwe thong pat sin kae ba de adika ro small and medium enterprises the startup business the atwet ko thulo ba the business incubator lo khoe de program ni shi ba de a ni usa ro tama lo nai ngan ni ne le adika တခုလဲလှုပ်လဲလှုပ်နေတယ်ပြီးတော့သူတို့စီကလည်းလမ်းလို့ဆရာတွေအများကြီးရှိတာပေါ့နော်ဒီမှာကတော့တခုရှိတာကတော့ပြောရရင်တော့ advanced city economy ဖြစ်နေတာ哦မြန်မာပြည်မှာတော့တချို့ဥစ္စာတွေ apply လုပ်လို့မရပါဘူးမြန်မာဘလို့အတူတူလက်တွဲပြီးတော့ stakeholder တွေအားလုံးလုံးကြတယ်လို့ဆိုရင်အပိုင်းကတော့တော်တော်ကောင်းပါတယ်ကျွန်မတို့ဒီမှာလည်းလက်တွေ apply လုပ်ရရတာအများကြီးရှိပါတယ
်ဆောစောကငုပါပြောတယ်ခုမြန်မာနိုင်ငံမှာပြန်အသုံးချလို့ရတဲ့လုပ်ငန်းလေးတွေလည်းရှိတယ်ဆိုတဲ့ခါကျတော့ဥပမာအဖြစ်ဘလို့ဟာမျိုးလို့တွေ့ကြရပါလဲရှင
်အဲ့ဒါကတော့သူတို့ကတော့ business incubator လို့ခေါ်တာပေါ့နော်အဲ့ဒါကတော့စပြီးတော့လက်တွေ့လုပ်မဲ့လုပ်ငန်းတွေအတွက်ကိုဟိုဗန်နာရေးအကူအညီတွေရှာဖွေပေးတာတွေပြီးတော့နေရာပေးထားတယ်ဂျုံလုပ်ငန်းတစ်ခုလုပ်ဖို့အတွက်ကိုလိုအပ်တဲ့နေရာတွေဖန်တီးပေးထားတာပေါ့နော်အဲ့မှာ internet access ရရမယ်တခြားအော်ရုံးလုပ်ငန်းနဲ့ပတ်သက်တာ print ထုတ်တာပါ냐အဲ့ဒါတွေအားလုံးရအောင်လို့ဖန်တီးပေးထားတဲ့နေရာတစ်ခုရှိတယ်။အဲ့ဒီမှာလာပြီးတော့ရုံးကောင်းကိုလာပြီးတော့ဖွင့်နိုင်တာပေါ့အဲ့ဒီနေရာမှာ။အဲ့တော့မြန်မာပြည်မှာဆိုရင်အဲ့ဒီလိုမျိုး center မျိုးကိုဖန်တီးပေးထားတယ်ဆိုရင် startup လုပ်ငန်းတွေအခု service လုပ်ငန်းတွေများလာပြီ။ကျွန်တော်တို့ထက်မှလည်း programmer လည်းပါပါတယ်။သူလူငယ်လေးတွေဖွဲ့ပြီးတော့စပြီးတော့ service လုပ်နေတဲ့ tourism နဲ့ပတ်သက်ပြီးတော့လုပ်နေတာ IT နဲ့ပတ်သက်ပြီးတော့လုပ်နေတာ။အဲ့တော့အဲ့လိုလူတွေကိုဒီလိုနေရာလေးဖန်တီးပေးထားရင်ဒီမုံတသက်သာသာနဲ့ပေါ့နော်ဖန်တီးပေးထားတယ်ဆိုရင်လုပ်ငန်းတွေလည်းအများကြီးဖြစ်လာနိုင်တယ်လူငယ်တွေလည်းဝင်ဆက်လာပြီးတော့ဒါမျိုးကိုလုပ်နိုင်တာတွေအများကြီးရှိပါတယ်ဒီမှာနိုင်ငံမှာလည်းလုပ်ငန်းတစ်ခုစတင်မှုအတွက်ကိုဟိုအခက်အခဲတွေအများကြီးရှိပါတယ်ဥပမာပြောရရင်နေရာငှားတာတို့လိုအပ်တဲ့ infrastructure တွေလိုက်ပြီးတော့လုပ်ရတဲ့စိတ်ရိတ်ကအရန်ကိုများတဲ့အတွက်ကိုလုပ်ချင်ရတာနဲ့ idea ရှိရတာနဲ့ဟိုဖြစ်မလာတာတွေရှိပါတယ်ကျွန်တော်တို့တက်မိလာတဲ့အချိန်မှာဆိုရင်အဲတချို့ဆိုရင်ဒီ application တခုဖန်တီးနေရပေါ့နော်သူတို့ idea နဲ့သူတို့ဖြစ်မလားဆိုပြီးတော့စူးစမ်းကြည့်ရဲအဲ့လိုမျိုးရောက်တယ်နေရာလေးကသေးသေးလေးပဲလိုတယ်ဒါပေမဲ့သူတို့အတူတူတွေ့ပြီးတော့စဉ်းစားလို့ရတယ်စကားပြောလို့ရတယ်အဲ့မှာ internet က accessible ဖြစ်တယ်ဒါမျိုးတွေတမန်လို့စီမှာလည်းရှိလာတတ်ပါတယ်လူတွေရဲ့ရုံးခန်းလေးတွေအဲ့မှာသိမှုသက်သက်သွားနေရတော့ဒါမျိုးကအထောက်ပံ့ပေးတယ်မှာလေအဲ့လိုမှလည်းဟိုအရင်းကြီးနည်းနည်းနဲ့လုပ်ငန်းကိုစတင်လာနိုင်မှာဖြစ်ပါတယ
်အခုမှုပါဒီWisely အစီအစဉ်ကနေပြီးတော့မြန်မာနိုင်ငံကိုပြန်သွားမယ်ဆိုရင်ကိုလိုပေါ့နော်တက်တူရွယ်တူလူငယ်တွေကိုဘယ်လိုမျှဝေမလဲရှင်ကိုဒီတွေ့ချုံ
program ဒီကိုမလာခင်ကတည်းကပေါ့နော်မြန်မာနိုင်ငံမှာဒီမှာအလုပ်လုပ်တဲ့အခါမှာဒီလိုအပ်တဲ့ပေါ့နော်စီးပွားရေးပညာရပ်နဲ့ပတ်သက်လို့ဒီဘာသာရေးပညာရပ်နဲ့ပတ်သက်လို့နေရာတိတိမှာလိုအပ်နေတာတွေကိုအများကြီးတွေ့ရပါတယ်
ဟုတ်ကဲ့
တွေ့ရတော့အဲ့ဒီကတည်းကက ကျုံမလာခင်ငယ်ကတငယ်ချင်းနေနဲ့ပေါင်းပြီးတော့ဟိုဘောဂဗီရဘာသာရက်ကိုဘာကြောင့်လေးလာတဲ့ကလေးဆိုတဲ့အကြောင်းအရာကိုကျမတို့ငယ်ရီစုပြီးတော့သိနေခွဲလိုမျိုးလုပ်ပါတယ်။နောက်စိတ်ဝင်စားတဲ့လူငယ်တွေအားလုံးအတက်ခံပြီးတော့ပညာသင်စုပေးတဲ့အဖွဲ့တွေကိုဖိတ်ပြီးတော့လည်းအဲ့ဒီမှာဒီစီးပွားရေးပညာရေးဘာသာရက်တွေကို scholarship ပေးနေရဆိုတဲ့အကြောင်းကိုလည်းပြောခိုင်းပါတယ်။ပြီးတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကဆရာမတွေကိုဖိတ်ပြီးတော့လည်းစီးပွားရေးပညာဘာသာရေးဘောဂဗီရဘာသာရက်ရဲ့အရေးပါပုံပေါ့နော်။တန်းကြီးထူထောင်ရေးမှာအရေးပါပုံအကြောင်းမျိုးကိုပြောတဲ့ဥစားတွေကိုကျမလုပ်ခဲ့ပါတယ်။ပြီးတော့လုပ်ဖို့လည်းအစီအစဉ်ရှိပါတယ်။လားလို့ပဲဒီ Wi-Fi program မှာလည်းဘာတွေထပ်ပြီးတော့ရှိသေးတယ်ပေါ့နော်။တခြားနိုင်ငံလူတွေဆိုအများကြီးလာတာပဲ။တချို့နိုင်ငံဆိုအယောက်20လောက်လာတယ
်။ဟုတ်ကဲ့။
ဒီမှာပြီးရင်ကျမတို့6ယောက်ရတယ်။ခေါ်ထားတာ deadline ကိုတိုးပေးထားတာမှမလျှောက်ကြဘူးလို့ကြားပါတယ
်။အ
ဲ့တော့ပြန်သွားရင်တော့ဒီသတင်းချက်လက်ကိုမရကြလို့လား။စိတ်ဝင်စားကြလို့လား။ဒီဟာရဲ့စိတ်ဝင်ဘလောက်တောင်စိတ်ဝင်စားဖို့ကောင်းနေဆိုတဲ့အကြောင်းအရာတွေဘာတွေလေ့လာသင်ခဲ့ရလဲဆိုတဲ့အကြောင်းအရာတွေတော့ပြန်ပြီးတော့ညှဝေဖို့ဟိုကျမတို့တိုင်မြင်ထားပါတယ်ဒီလာခဲ့တဲ့လူတွေပေါ့နော်ဘလို့အနေထားနဲ့ပြန်ပြီးတော့မျှဝေကြမလဲတရင်ချက်လက်ကိုဘလို့ရအောင်လုပ်ကြမလဲဆိုတဲ့အကြောင်းအရာတော့ကျမတို့တိုင်မြင်နေပါတယ်ရှင်နောက်တစ်ခုကလည်းဒီပုဂံက၅ဘတ်တောင်ကြာတာဆိုတော့မြန်မာနိုင်ငံမှာလည်းလုပ်ငန်းရှင်တွေအနေနဲ့လည်းကိုယ်ဝန်ထမ်းကဒီလိုမျိုးပုဂံကိုရှောက်ပြီးတော့တွားရင်သူ့အနေနဲ့ပါလာတဲ့ဥစ္စာတွေလုပ်ငန်းမှာလည်းအကျိုးအများကြီးဖြစ်နိုင်တယ်လေအဲ့ဒါကိုနားလည်ပြီးတော့ဒါမျိုးကိုလည်းခွင့်ပေးစင်တယ်လို့ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့မေးကြည့်လိုက်တော့အဲ့ဒီ၅ဘတ်ခွင့်မရနိုင်တာကြောင်ဖောင်းမလုပ်ကြရလဲရှိပါတယ်။နောက်ပြီးတော့ဒီပရိုဂရမ်ကိုရှောက်တဲ့အခါမှာလဲသူတို့ကပြန်ပါတာကတခုပါတာကဘာလဲဆိုတော့သူတို့စီကလည်းပြန်ပြီးတော့လူလွတ်ခြင်းတယ်။ကိုယ်နိုင်ငံကိုလာတဲ့အခါကျရင်ကို organization မှာလေ့လာခြင်းလက်ခံပေးရမယ်ပေါ့နော်။အဲ့လိုမျိုးဟာထားတာလည်းရှိတော့သူတွေကလည်းအဲ့ဟာကိုရှောက်ပြီးတော့ကိုယ်မှာအဆင်မပြေမှာဆိုလို့ပေါ့နော်။အလုပ်မှာပြောလို့မရမှာဆိုလို့မရှောက်ကြရလဲရှိတယ်။
ဟုတ်ကဲ့။အဲ့ဒါလည်းခက်ခဲတခုပေါ့နော်။အဲ့တော့ငှို့ပါတို့ကြတော့ဘယ်လိုရှောက်ဖြစ်ခဲ့လဲ။
အော်ဘူးကတော့အဲ့ဟာကိုအင်းကနေတဆင်တရားကိုကိုစီကိုပို့လိုက်တာရတာပေါ့နော်။ရတဲ့အခါကျတော့အဲ့ဒီဥစ္စာကိုရှောက်ပါတယ်။အလုံးမှာလည်းခွင့်တင်တဲ့အခါကျတော့ခွင့်ပေးပါတယ်။ကျမတို့အလုပ်ကတော့ဒီဝန်ထမ်းတယောက်တောင်းတော့ပြီးတော့လေ့လာတဲ့အခါကျတော့သူ့မှာပြန်လာတဲ့ဥစ္စာကြီးဒုံငန်းဝင်မှာပြန်ပြီးတော့အသုံးချလို့ရနိုင်တာလေအများကြီးရှိတာပေါ့နော်။အများကြီးရှိရဆိုတာကပညာရည်တင်မကောက်ဘူး။လူမှုပေါင်းတဲ့ဆက်ဆံရေးလူတွေနဲ့ဆက်ဆံတဲ့အတွေ့အကြုံဒီအများကြီးကို presentation ဒီကိုကိုရဲ့ idea ပေါ့နော်ယူဆချက်တွေကိုဘယ်လိုတင်ပြလို့ရတယ်လဲဘယ်လိုအကောင်းဆုံး conference လုပ်မလဲအဲ့လိုအကြောင်းအရာတွေကတင်နေတဲ့အတွက်ဒီဘုံကကိုယ့် company ကိုပြန်လာရဲဆိုရင်သူက scale တွေအများကြီးပါလာတာပေါ့နော
်ဟုတ်ကဲ့
အဲ့ဒီလိုမျိုးဟာကိုလည်းကျွန်တော်တို့ရုံးဆိုရင်ဒါကိုတို့ကလက်ခံပြီးတော့ယုံကြည်ထားတဲ့အတွက် capacity building နဲ့ပတ်သက်တဲ့ဥစ္စာတွေဒီလိုမျိုးပုံစံတွေအားလုံးတောင်းခွင့်ပြုပါတယ်ခွင့်ပေးပါတယ်ရှင်
အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာကတော့
All across Southeast Asia, almost 2/3 of the population is under 35 years old. So this is a young part of the world.
ASEAN ma lu ngei ri ya thong bon thabong shi de twet chaung ASEAN ai lu ngei ri ko pyu su pyo thong pi lo shi lo shi yin tet san ya naingan ni ni ne kaung mo me anan ga phit me so le ka ja lo ma ngu wa win ni ne ho Myanmar naingan twet paw no lu ngei ri kaung saung mu ko be lo khan ma ma le shin
ကိုယ်နဲ့ပတ်သက်နေတဲ့ပတ်ဝန်းကျင်ပေါ့နော်ကြည့်လိုက်လို့ဆိုရင်အခက်အခဲတွေအများကြီးရှိခဲ့တဲ့ကြားတဲ့အခါကျမတို့တွေစူးစမ်းနေကြပါတယ
်။
နေရာတီးတီးမှာပေါ့နော်တက်ဆိုင်ရာကိုယ်တာဝန်ကျတဲ့နေရာမှာစူးစမ်းပြီးတော့လုပ်နေပါတယ်။အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိန်ခေါ်မှုတွေရင်ဆိုင်နေရတာတွေအများကြီးပါ။ပြီးတော့ပညာရေးအခြေအနေကလည်းကျမတို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပိတ်ပင်ထားတဲ့အနေအထားမှာဖြစ်နေမှုတွေအများကြီးကြားထဲမှာကျမတို့ဖြတ်တန်းခဲ့ပါတယ်။ဒါပေမဲ့ကျမတို့ဆက်ပြီးတော့စူးစမ်းနေပါတယ်။ဒီလိုရောက်လာရဲဆိုတာလေကျမတို့စူးစမ်းမှုကြောင့်ရောက်လာတာပ
ါ
ပညာရေးအခြေအနေဘယ်လိုပဲဖြစ်နေပါစေနိုင်ငံရေးအခြေအနေဘယ်လိုပဲဖြစ်နေပါစေစီးပွားရေးအခြေအနေဘယ်လိုပဲဖြစ်နေပါစေကျမတို့ဒီနေ့ဒီအခြေအနေရောက်အောင်စူးစမ်းလာရဲဆိုတာနောက်အနာတက်ကိုကျမတို့နိုင်ငံအတွက်အနာတက်ကိုကျမတို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါအဲ့တော့ကိုနဲ့တူလုပ်နေတဲ့လူတွေအားလုံးကိုရောဒီလိုလာတဲ့လူတွေအားလုံးကိုရောကျမတို့စိတ်ထဲမှာရှိရည်အားလုံးဒီမှာအားလုံးစိတ်နေဖြစ်ကြလာတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပညာရေးကိုလည်း apply လုပ်ရမယ်ကျမတို့ကြိုးစားတယ်ဆိုရင်ပြီးတော့ကျမတို့ကိုလည်းအခုထောက်ပံ့ပေါ့နော် leadership လိုမျိုးကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းမဆောင်နိုင်ငယ်စဉ်မှာလည်းခေါင်းဆောင်ကောင်းနဲ့ရှိတယ်ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့ကြိုးစားပြီးတော့ဆောင်ရွက်မယ်ဆိုရင်ဒီထက်ပိုပြီးတော့ကောင်းမွန်လို့ညွှန်လဲပါတယ
်ဟုတ်ကဲ့ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့တွေ့ငူပါ့ကိုအများကြီးပဲကျေးဇူးတင်ပါတယ်ရှင်
တလရဒန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင
်။ဒီတစ်ပတ်တော့အိန္ဒိချင်းတရုတ်နိုင်ငံမှာဖန်လုံအိမ်ဒန်းွေထုတ်လွှတ်မှုတွေတိတိတတ်တာရော့ကြလာတယ်။စွန့်ရင်ဆိုင်ရာလှုပ်ဆောင်မှုတွေအကြောင်းကိုပြောပြပါမယ်။ရာသီဥတုပြောင်းလဲပြီးကဘာကြီးပူနွေးလာတဲ့အကြောင်းပြောကြတဲ့အခါမှာ2015ခုနှစ်ပထမနှစ်ဝက်အတွင်းလူအများစိတ်အဝင်စားဆုံးကတရုတ်ပြည်မှာဘာတွေဖြစ်နေပြီလဲဆိုတဲ့အကြောင်းပါဟုတ်ပါတယ်တရုတ်ပြည်မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏဟာ2015ခုနှစ်ပထမ4လပိုင်းမှာတည်း5ရာခိုင်နှုန်းထိုးပြီးကျသွားတာကိုမမျှော်လင့်မဲတွေ့ရတယ်လို့Greenpeace International အဖွဲ့ရဲ့စမ်းစစ်ချက်မှာဖော်ပြထားပါတယ်။တိုက်ခရက်2000ကစပြီးတရုတ်နိုင်ငံဟာဆင်းရဲရင်းကနေရုန်းထွက်ဖို့အတွက်ကြိုးစားရင်းလိုအပ်တဲ့လျှက်စစ်တမ်းအားအပူဓာတ်တွေရဖို့အတွက်ဆက်မှုလုပ်ငန်းတွေမှာတန်ချိန်ဘီလီယံနဲ့ချီတဲ့ကြောင်မီးသွေးတွေကိုလောင်စာဖြစ်နဲ့တုံးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုနှုန်းကလည်းတက်ပြီးရင်တက်လာခဲ့တာပါ။ကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ထန်းငွေထုတ်ဆုံးနိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးနိုင်ငံစွန့်ရင်3ပုံ2ပုံဟာကြုံပြီးတွေးကနေရနေတာဖြစ်ပါတယ်။တိုက်ခရက်2030အထိဒီတိုင်းထိုးပြီးတက်နေမယ်လို့အများကခန့်မှန်းထားကြတယ်လို့ဒါဟာကမ္ဘာကြီးပူနွေးမှုအတွက်ရင်လေးစရာဖြစ်သတ်မှတ်ကြပါတယ်။ဒါပေမဲ့အခုတော့တရုတ်နိုင်ငံမှာကြုံပြီးတွေးအသုံးကိုရုတ်တရက်လျှော့ပြီးချလိုက်တာနဲ့မျှကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းထိုးပြီးကျသွားတာတွေ့ရတယ်လို့Greenpeace အဖွဲ့ကပြောပါတယ်။ကြောင်မီးသွေးသုံးဆွဲမှုကိုတရုတ်ကပထမဆုံးစပြီးရှော့ချတာဟာ2014မှာဖြစ်ပြီး2015ခုနှစ်ပထမ4လပတ်မှာလည်း8ရာခိုင်နှုန်းရှော့ချလိုက်တဲ့အတွက်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်း5ရာခိုင်နှုန်းလျော့ကျသွားတယ်လို့ဆိုပါတယ်။ဒီလိုလျော့သွားတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏဟာဗြိတိန်တနိုင်ငံလုံးတစ်နှစ်စာထုတ်တန်နဲ့ညီတာမို့ကမ္ဘာကြီးပူနွေးမှုအကြောင်းပြောမယ်ဆိုရင်ကျယ်ပြောကြီးမားလာတဲ့တရုတ်နိုင်ငံကအခေယာကျနေတယ်လို့နိုင်ငံတကာကြောင်မီးသွေးဈေးကွက်မှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။ဒီနေရာမှာကြောင်မီးသွေးအတုံးကိုလျှော့ချတာဟာတရုတ်နိုင်ငံရဲ့ဖန်လုံအိမ်ထန်းငွေထုတ်လွှတ်မှုလျှော့ချဖို့အတွက်ကြိုးစားတဲ့ယာယီလောက်ရလားသူ့ရဲ့စွန့်ရင်သုံးဆွဲတဲ့ပုံစံကိုလုံးဝပြောင်းပစ်ဖို့အတွက်ကြိုးစားမှုတစ်ခုလားဆိုတာကိုဝေခွဲလို့မရဘူးလို့စွန့်ရင်ဆိုင်ရာစောင့်ကြည့်လေ့လာတဲ့ပညာရှင်တွေကပြောပါတယ်။သူတို့အခုလိုပြောရတဲ့အကြောင်းကလည်းတရုတ်ရဲ့စွန့်ရင်ဆိုင်ရာစဉ်းစားရတဲ့အကြောင်းပါ။ဩစလိုတက္ကသိုလ်သုတေသနပညာရှင် Glenn Peters ကတရုတ်နိုင်ငံကထုတ်ပြန်တဲ့ကြောင်မီးသွေးသုံးဆွဲမှုပြကိန်းဂဏန်းတွေမှာရေရာမှုမရှိတယ်လို့ပထမထုတ်ပြန်ချက်ကိုနောက်နှစ်သိပ်မကြာခင်မှာပဲတိတိတတ်တာပြန်ပြီးပြောင်းပြစ်လို့ရှိတယ်လို့ဆိုပါတယ်။1990တုန်းကတရုတ်အစိုးရကတရားမဝင်ခိုးထုတ်နေတဲ့ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ခဲ့တယ်လို့ကြေညာလိုက်တယ်လို့1998ခုနှစ်မှာတနိုင်ငံလုံးတိုင်းတာနဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုရန်နုံ20ရော့ကျသွားနိုင်တယ်လို့ခံမှန်းကြောင်းပြောခဲ့တာပါဒါပေမဲ့လည်းဒီကြောင်မီးသွေးမိုင်းကလေးတွေဟာတကယ်ပိတ်သွားတာမဟုတ်သလိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းတကယ်လျှော့မချနိုင်ပဲဆက်ပြီးတက်နေတာပါတရုတ်နိုင်ငံဟာသူ့ရဲ့တရားမဝင်ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ဖို့အတွက်2014မနှစ်ကတည်းကစ조사နေတာတွေ့ရပြီးအစိုးရထုတ်ပြန်တဲ့ကြောင်မီးသွေးမိုင်းအရေအတွက်ကိုလည်းအတည်ယူလို့မရနိုင်ပဲဖြစ်နေတာပါလက်ရှိမှာတရုတ်အစိုးရရဲ့2014ကြောင်မီးသွေးအသုံးချဆင်းလာတာနဲ့ပတ်သက်ပြီးတွေ့ကြတဲ့နောက်တစ်ချက်ကတော့တရုတ်နိုင်ငံမှာစွန့်ရင်အတွက်ရေအားကိုတိုးမြှင့်သုံးလာတာနဲ့ဆက်မှုလုပ်ငန်းလုပ်ကိုင်မှုတွေလျှော့ချလာတာကြောင့်ဖြစ်နိုင်တယ်လို့ခန့်မှန်းကြပါတယ်။2014မှာမိုးများတဲ့အတွက်ရေအားလျှက်စစ်ကိုအရင်ကထက်ပိုပြီးထုတ်နိုင်တာမို့တရုတ်နိုင်ငံရဲ့ကြောင်မီးသွေးသုံးဆွဲမှုထက်ဝက်လောက်လျော့ကျသွားတယ်လို့ Greenpeace အဖွဲ့ကခန့်မှန်းပါတယ်။နောက်တစ်ချက်ကတရုတ်နိုင်ငံရဲ့ဆက်မှုလုပ်ငန်းအရှိန်လျော့ပါလာတာဖြစ်ပါတယ်။နှစ်ပေါင်း30အတွင်းတရုတ်နိုင်ငံမှာတံမဏိထုတ်လုပ်မှုအ ਨੇ ဆုံးအနေထားကိုရောက်နေတယ်လို့ဗီလက်မီထုတ်လုပ်မှုကလည်းပုံမှန်ထက်အတော့ကိုလျော့ကျသွားတာပါ။ဒီဆက်မှုလုပ်ငန်းတွေအတွက်ကြောင်မီးသွေးသုံးဆွဲမှုကပါထက်ဝက်လောက်ကျဆင်းလာတာမို့တရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုအပေါ်တက်ရောက်မှုဟာကြီးကြီးမားမားရှိနေတာဖြစ်ပါတယ်။ဒီလိုဆက်မှုလုပ်ငန်းကြီးတွေအချိန်နှေးလာတာဟာယာယီဖြစ်နိုင်တယ်လို့လည်းတွေ့ကြပါတယ်။ဒါပေမဲ့တရုတ်အစိုးရကအကြီးစားဆက်မှုလုပ်ငန်းတွေမလုပ်တော့ဘဲကြောင်မီးသွေးသုံးဆွဲမှုရပ်ပစ်ဖို့အတွက်တမင်မူဝါဒတွေချလာတာဆိုရင်တော့ဖန်လုံရင်ထန်းွယ်ထုတ်လွှတ်မှုဟာတစ်ဆက်တည်းကျဆင်းသွားနိုင်တာပါ။တကယ်တော့တရုတ်အစိုးရဟာ အကြီးစားဆက်မှုလုပ်ငန်းတွေနေရာမှာဝန်ဆောင်မှုကိုဦးစားပေးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့အတွက်ပြင်ဆင်နေတာမို့ဒါဟာတရုတ်စွန့်ရင်သုံးဆွဲမှုအတွက်တည့်ရမှုအများကြီးရှိနိုင်တယ်လို့စွန့်ရင်ဆိုင်ရာသုံးသက်တဲ့ Rhodium အဖွဲ့ကပြောပါတယ်တရုတ်အစိုးရစွန့်ရင်စီမံခန့်ခွဲမှုဌာနစီးရင်တွေအရတရုတ်နိုင်ငံမှာ2014လျှက်စစ်တမ်းအတွက်ကြောင်မီးသွေးနဲ့အတူရေအားလေအားနျူကလ িয়ার နဲ့နေစွန့်ရင်တွေကိုတုံးကြပြီးကြောင်မီးသွေးကရေအားတဲ့၄ဆလောက်ပိုးပြီးတုံးနေတာပါClean Energy Tax အဖွဲ့ကအာမန်ကိုဟန်ကတော့တရုတ်နိုင်ငံမှာအသစ်ဆောက်ထားတဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ရုံကရားနဲ့ချီပြီးရှိနေတာမို့ဒီဆက်ရုံတွေကိုချက်ချင်းပိတ်ပစ်ဖို့အတွက်စူးစမ်းမှာတော့မဟုတ်ဘူးလို့ဆိုပါတယ်။မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာအစီရင်ခံစာမှာတရုတ်နိုင်ငံကဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတွေ2015နှစ်ဦးပိုင်းမှာရော့ကျလာတယ်လို့ဖော်ပြထားပြီးဒါဟာတရုတ်ကသူ့စီးပွားရေးတိုးတက်အောင်လှုပ်ဆောင်တဲ့နေလန်ပြောင်းလဲလာတဲ့တစ်စိတ်တစ်ပိုင်းလို့အစီရင်ခံစာပူးတွဲရေးသားသူ Fergus Green ကပြောပါတယ
် What we've seen in the last year or so is that China's coal use has started to fall
လွန်ခဲ့တဲ့တစ်နှစ်ပတ်ဝန်းကျင်အတွင်းမှာကျွန်တော်တို့တွေ့ခဲ့ရတာကတရုတ်မှာကြောင်မီးသွေးသုံးကျသွားတယ်ဆိုတာပါနောက်9နှစ်အတွင်းကြောင်မီးသွေးအသုံးအပြောင်းလဲမရှိနိုင်ဘူးလို့ကျွန်တော်တို့ထင်တယ်ဆက်ပြီးကျသွားနိုင်တယ်ဒါပေမဲ့မပြောင်းမဲလဲရှိနိုင်တယ်2020ပြည်နှစ်တွေရဲ့ပထမပိုင်းနှစ်တွေမှာစပြီးတော့ပိုပြီးအခိုင်အမာကျလာပါလိမ့်မယ်
။တရုတ်နိုင်ငံကစွန့်ရင်အတွက်ကြောင်မီးသွေးအဓိကသုံးဆွဲရာကနေအစားထိုးပြည်မြေစွန့်ရင်တွေဖြစ်တဲ့နေနဲ့လေစွန့်ရင်တွေအပြင်နျူကလ িয়ার နဲ့သဘာဝဓာတ်ငွေတွေကိုပြောင်းလဲပြီးသုံးဆွဲနိုင်မှုအတွက်စူးစမ်းနေတာမို့ကမ္ဘာကြီးကိုအရင်ဆက်မှုခင်မတိုင်ခင်အပူချိန်ကထက်1ဒီဂရီဆဲလ်ဆီယပ်စ်မကျော်အောင်ကုလသမဂ္ဂရဲ့ရည်မှန်းချက်ချလှုပ်ဆောင်မှုတွေအောင်မြင်နိုင်မယ်လို့လည်းပြောပါတယ်။ဂျာမနီနိုင်ငံအယ်မောမှာကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးကနေ2020ပြည့်နှစ်လောက်ရည်မှန်းချက်တွေပြည့်မီဖို့အတွက် G7 နိုင်ငံအားလုံးလုပ်နေတယ်လို့တခြားနိုင်ငံတွေကိုလည်းတိုက်တွန်းသွားမယ်လို့ပြောဆိုခဲ့တာအတွက် Greenpeace အဖွဲ့က Martin Kaiser ကကြိုဆိုလိုက်ပါတယ
်။ Elmo has delivered with the decisions
အမောနီလာကန်ကလည်းကမ္ဘာရာသီဥတုပြောင်းလဲမှုအတွက်အစားအသောက်ပြည့်မြဲစွမ်းအင်တွေကိုရာနှုန်းပြည့်သုံးဆွဲဖို့ဆုံးဖြတ်ချက်ချခဲ့တာမို့ဒီရာစုနှစ်အလယ်လောက်မှာပဲကြောင်မီးသွေးနဲ့ရေနံကိုလောင်စာအတွက်သုံးဖို့မလုပ်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိစေပါတယ
်။အခုလိုကမ္ဘာကြီးပုံနှိမ်မှုကိုဖြေရှင်းဖို့အတွက်အင်းကြီးချင်းတရုတ်နိုင်ငံနဲ့တကွကမ္ဘာနိုင်ငံအများပြားကကြောင်မီးသွေးသုံးဆွဲမှုနဲ့ပတ်သက်ပြီးအရေးတယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံမှာတော့ကြောင်မီးသွေးသုံးဆက်ရုံအသစ်တွေတည်ဆောက်ဖို့အတွက်အာဏာပိုင်တွေကစူးစမ်းနေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ
။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA American အတန်ရဲ့စနေနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာအရင်အရင်တုန်းကထက်လူသားချင်းစာနာတဲ့အထောက်အကူတွေလိုအပ်နေတဲ့လူတွေပိုများလာနေပါတယ်။ဒီကနေ့ဒီအချိန်မှာလူတန်းပေါင်းတရာအဲ့ဒီထက်က50တန်းဟာစစ်ဘေးနဲ့ညှဉ်းပန်းနှိပ်စက်ခံရမှုတွေကနေထွက်ပြေးနေကြတဲ့ဒုက္ခသည်တွေဖြစ်ပြီးတော့အကူအညီတွေလိုအပ်နေကြသလိုလူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေအတွက်လည်းအစွမ်းကုန်ကြိုးပမ်းလှုပ်ဆောင်ပေးနေရတဲ့အနေအထားကိုရောက်နေပြီဖြစ်ပါတယ်။အခုလိုတိုးများလာခဲ့ရတာကလည်းရှင်းပါတယ်လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းလူသားချင်းစာနာမှုစနစ်အပါအဝင်အစိတ်ပိုင်းတွေတော်တော်များများကဒီကနေ့ဖြစ်ပွားနေတဲ့အခက်အခဲတွေကိုကင်တွယ်ရမှာဝင်တော့ဝင်ဖို့ဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ဖြစ်တဲ့စမီတာပါဝါကပြောဆိုခဲ့ပါတယ်ဒါပေမဲ့တချို့ကိစ္စတွေမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးနေပါပြီလို့အမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာမှုဆောင်ရွက်မှုဆိုင်ရာပုံမှန်ကောင်းမွန်ရေးတကဘာလုံးညီလာခံမှာတာမတ်ကြီးပါဝါကပြောဆိုခဲ့ပါတယ်အနာဂတ်လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေကိုတော့တွေးတောတီထွင်နိုင်မှုမရှိသေးဘူးလို့လည်းသူမကပြောပါတယ်ဒီနေရာမှာအဓိကရေးပါတဲ့ကိစ္စတွေကတော့လုံခြုံရေးခေတ်ကာလနဲ့အညီဖြစ်စေရေးဂုဏ်သိက္ခာရှိရေးငွေရေးကြေးကိစ္စတွေကိုထည့်သွင်းပြောဆိုကြရလိမ့်မယ်လို့ပြောပါတယ်လုံခြုံရေးကိစ္စဟာထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်ညီညာရေးထင်းထင်းရေးသမားတွေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့သူတွေဟာတောင်းနဲ့ချီတဲ့လူတွေကိုအကာအကွယ်ပေးဖို့နဲ့အရေးကြီးတဲ့အကူအညီတွေပေးဝတ်ဖို့အတွက်အတူတကွတောင်းနိုင်ကြရလိမ့်မယ်လို့တာမတ်ကြီးပါဝါကပြောပါတယ်။ပုံမှန်ကောင်းမွန်တဲ့လုံခြုံရေးရှိဖို့ဆိုတာဟာလူသားချင်းစာနာမှုအထောက်အကူတွေလှုပ်ဆောင်ပေးတဲ့နေရာမှာအေးချမ်းချမ်းရှိစေဖို့အကြမ်းဖက်မှုတွေကင်းရှင်းစေဖို့မိသားစုတွေကိုယ်အိမ်ကိုယ်ရာကိုပြန်လာနိုင်ကြပြီးတော့ လောက်ကင်ရှာဖွေစားတောက်နိုင်ကြဖို့နဲ့တခြားစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့အရင်မြစ်တွေလွတ်လွတ်လပ်လပ်ရှာဖွေနိုင်ခွင့်ရှိစေဖို့စတာတွေပါဝင်ပါတယ်လို့ပြောပါတယ်ခင်းနဲ့အညီလက်ရောညီထွေရှိဖို့ဆိုတာကတော့လူသားချင်းစာနာမှုအထောက်ပံ့တွေကိုကူညီတဲ့နေရာမှာအရင်တုန်းကရှိခဲ့တဲ့ပြဿနာအဟောင်းတွေကိုနီးစနစ်အစ်စ်နဲ့အဖြေရှာရေးပဲဖြစ်ပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်လူမှုစီးပွားနဲ့အကျင့်သိက္ခာပိုင်းဆိုင်ရာသိပ္ပံပညာရေးကိုအသုံးချပြီးတော့လူတွေအနေနဲ့အချိန်ကြိုက်စေဝါကူတတ်မှုခံယူနိုင်တာမခံယူနိုင်တာတွေကိုနားလည်နိုင်စေသလိုမိဘတွေအနေနဲ့လည်းသူတို့ရဲ့တမီးမိန်းကလေးတွေအကြောင်းကိုပို့တာဟာမှန်ကန်တဲ့ယဉ်နီမြုံနှံမှုတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းဘလို့နားချနိုင်မလဲဆိုတာတွေကိုသိဖို့လိုတဲ့အချက်တွေပဲဖြစ်တယ်လို့ဆိုပါတယ်နားကျင်တဲ့စိတ်ခံစားမှုကခန္ဓာကိုယ်ပေါ်မှာဒဏ်ရာရသလိုနားကျင်နိုင်စေပါတယ်လို့ကုလသမဂ္ဂတန်တမန်ဟောင်းတခုဖြစ်တဲ့စာဂျီယိုဘီယရာဒီမဲလိုကတချိန်ကပြောဆိုခဲ့ပူပါတယ်ဒုက္ခတွေအိုးအိမ်ဆုံးခွာထွက်ပြေးကြသူတွေရဲ့လူကုန်တိတ်ခါကိုရှာဖွေဖော်ထုတ်ပြသရေးဆိုတာအရေးကြီးတဲ့အချက်ဖြစ်ပါတယ်လူသားချင်းစာနာမှုကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာပြဿနာတွေနဲ့ရင်ဆိုင်နေရသူတွေရဲ့ရွေးချယ်ခွင့်တွေသူတို့ရဲ့အတန်တွေကိုကြားရအောင်ဘယ်လိုလုပ်မလဲဆိုတာကိုတန်မတ်ကြီးပါဝါကမေးခွန်းထုတ်လိုက်ပါတယ်နောက်ဆုံးလူသားချင်းကူညီပံ့ပိုးမှုလှုပ်ဆောင်နေတဲ့အတိုင်းဝိုင်းအနေနဲ့ကူညီပံ့ပိုးရေးလှုပ်ဆောင်မှာပါဝင်နိုင်တဲ့နိုင်ငံတွေကိုရှာဖွေဖို့ပုဂ္ဂလိကအဖွဲ့အစည်းတွေကိုစည်းရုံးဖို့လှူဒန်းနေတဲ့နေရာမှာပုံမိုတက်တာပြီးတော့လွယ်ကူအောင်လှုပ်ဖို့စတာတွေပါဝင်ပါတယ်။ကမ္ဘာအနှံ့မှာဒုက္ခခံစားနေရသူတွေများပြားနေတာဒါတွေကိုပျောက်ကင်းတက်တာအောင်လှုပ်ပေးဖို့အတွက်ကရိယာဒဇာပလာတွေဖူလုံမှုမရှိတာတွေကြောင့်အလွယ်တကူစိတ်ပြတ်သွားစေနိုင်ပါတယ်လို့တမကြီးပါဝါကပြောဆိုခဲ့ပါတယ်။ဒါပေမဲ့သတိပေးချင်တာကတော့ဒါဟာရှေးစပီးယားရဲ့ The Tempest မိုးတဲ့မုန်တိုင်းထဲမှာရေးခဲ့တယ်လို့မကောင်းဆိုးရတွေအလုံးဒီမှာရောက်နေတဲ့အတွက်ငရဲပြည်မှာဘယ်သူမှမရှိတော့ဘူးဆိုတဲ့အချက်မျိုးဖြစ်ပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအထောက်အကူပေးနေတဲ့အတိုင်းဝန်းကလူတွေဟာမကောင်းဆိုးရတွေမိစ္ဆာကောင်းတွေပြိပခဖန်တီးသူတွေလူတွေကိုအတ္တမရွှေပြောင်းပစ်နေကြသူတွေကိုအောင်နိုင်မှုရရလိမ့်မယ်လို့တမ္မာကြီးစင်မတာပါဝါကပြောဆိုသွားခဲ့ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကစနေနေ့မနက်ပိုင်းအတွက်အစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကြည်ကျော်သိန်းကကြေညာပေးမှာပါ။
တောင်ကရိုလိုင်းနားပြည်နယ်ချော့စတန်မြို့ကအီမန်နျူအယ် AME ခရီးရန်ဖျားကြောင်းမှာတနက်နေ့ပြစ်ခတ်မှုနဲ့ဆွဆွဲခံထားရသူကိုဦးတည်ပြီးတည်ဆုံသွားသူ၉ဦးရဲ့မိသားစုဆွေမျိုးသားချင်းတွေကတောက်ကြနေတရက်ခွန်မှာစကားပြောဆိုခဲ့ကြပါတယ်။တည်ဆုံသွားသူတွေကဒူးပြစ်သူ80ရွယ်အီသိုလန်ဆက်သမီးဖြစ်သူကဖျားသခင်ကတနက်သမားကိုခွင့်လွှတ်တဲ့အကြောင်းသူကလည်းပဲခွင့်လွှတ်တဲ့အကြောင်းပြောသွားပါတယ်။အီသိုလန်ဆာအီမန်နျူအယ်ဖျားကြောင်းရဲ့ဝေယဝစ္စအလုပ်တွေကိုလုပ်ကန်ပေးသူတူပါအမေရိကန်သမ္မတဘရက်အိုဘားမားဟာနောက်လာတဲ့မှာအီသီယိုးပီးယားနိုင်ငံကိုသွားပါလိမ့်မယ်။ဒါအပြင်အီသီယိုးပီးယားနဲ့အာဖရိကသမဂ္ဂဌာနချုပ်ကိုအမေရိကန်ခေါင်းဆောင်တူပထမဆုံးသွားရောက်မယ်ခီးစဉ်ပါ။ကင်ညာနိုင်ငံခီးစဉ်ကိုမကြာသေးခင်ကကြေညာခဲ့ပြီးနောက်မှာပဲအခုလိုအီသီယိုးပီးယားနိုင်ငံရဲ့အဒစ်စ်အဘာဘာမြို့တော်ကိုသမ္မတအိုဘားမားသွားရောက်မယ်ကြောင်းသမ္မတအင်ပီရိုကကြေညာလိုက်တာပါ။ရုရှားနိုင်ငံဟာရန်လူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကပယ်ချလိုက်ပါတယ်။ရုရှားဟာကုအကျိုးစီးပွားကိုပိုပြီးအားကောင်းကောင်းနဲ့အစဉ်တစိုက်ဆလုပ်လာတာသာဖြစ်တယ်လို့အခိုင်အမာပြောပါတယ်။ရုရှားဟာပူပိုပြီးတော့ရန်လူတဲ့ပြုမှုတွေလုပ်လာတယ်လို့ပြင်သစ်ဝန်ကြီးချုပ်ဟောင်းဖရွန်ဆွာဖေလွန်ကပြောတဲ့အပေါ်ရုရှားသမ္မတကတုံ့ပြန်ပြောဆိုတာပါ။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်အခြေစိုက်နိုင်ငံတကာကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ BAE Systems PLC ရဲ့ကုမ္ပဏီကွဲတစ်ခုကိုအမေရိကန်အစိုးရကတရားစွဲထားပါတယ်။စစ်ဖက်3ရင်2သိန်းတိဆောက်ဖို့စာချုပ်ချုပ်တာမှာပိုက်ဆံပို့တင်တဲ့အတွက်တရားစွဲထားတာပါခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုကြည်ကျော်သိန်းကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုကောင်းချက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Subel Altra ဖြစ်ပါတယ်။ကျမနင်္ဂလာပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနေ့6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.